Welcome to the Voice of America in Burmese.
Mingla nana khima khmyar tora shimya shwe nan chami ba de. View American ta ga ni 2019 ne December la 1 ye sine ni mne khin si sine ko American pi taw su Washington DC myo lo ga ni dai yai thau lin pe ni ba bi. Line do meter 24 40 50 tit tu ga ni phan yu na sin nan ja da lo. View ye Facebook sa min na VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားတော်တာဆင်နေကြပါရခင်ဗျာကျွန်တော်ဆံမိုးပြီပါခင်ဗျာခုနှစ်ခင်စီစဉ်လေးကိုတာဝန်ယူတင်ဆက်ပြပါမယ
်မင်္ဂလာပါကျွန်တော်ကတော့ဝင်းမင်းပါကိုကျော်အောင်လင်းနဲ့အတူဒီနေ့ထိတ်တန့်ရောက်တဲ့တွင်ကိုပြောပြပေးမှာပါ American သမ္မတအနေနဲ့ G20 နိုင်ငံတကာထိပ်သီးပွဲရောက်နေပြီပဲသူ့ပြည်တွင်းရေးကိုပဲအလေးထားတာကိုပြလိုက်ပါတယ်ဒီထိပ်သီးပွဲပြင်ပမှာ American သမ္မတကရုရှားသမ္မတနဲ့မတွေ့ဘူးလို့ဆုံးဖြတ်ထားပေမဲ့ရုရှားဘက်ကတော့တွေ့ဖို့ရှိတယ်လို့ဆိုနေတာကို American ဘက်ကဆက်ညင်းထားပါတယ်။အခုလို American သမ္မတနဲ့ရုရှားသမ္မတတို့တွေ့ဖို့ပြတ်သွားစေတဲ့အကြောင်းဖြစ်တဲ့ Ukraine သမ္မတတွေဖန်ထားတာကိုရုရှားကပြန်မလွတ်တဲ့ပြင် Moscow ထောင်တွေကိုပို့လိုက်ပါပြီ။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါကိုစံမို့ရေ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေတင်ဆက်ပြီးနားဆင်ကြရမယ်အထင်ပါဆိုရင်တော့
Well, you have many threats, but the United States really has been ripped off by so many different countries. And I'm not
giving you any sympathy. I see where you're going to be able to get the American Tamara, Donald Trump, and VOA, the other two of them, and 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 the other two of them, မိုးညင်းမြို့မှာဖမ်းဆီးခံရတယ်ဆိုတဲ့အကြောင်းအဆရှိတဲ့သတင်းတော်တွေအပြင်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်အောင်လင်းတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့ G20 ဒီကမ္ဘာစီးပွားအင်အားကြီးနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲကျင်းပရာအာဂျင်တီးနားကိုရောက်ရောက်ချင်း America First America သာပထမဆိုတဲ့မူအတိုင်းနိုင်ငံတကာအရေးအထက်ပြည်တွင်းရေးကိုပိုအလေးနဲ့ထားတာကိုပြလိုက်ပါတယ်။ Air Force One သမ္မတလေယာဉ်ကြီးဘော့ကနေဆင်းလာပြီးမိနစ်ပိုင်းတွင်မှာပဲသမ္မတ Trump က Internet Twitter ရိုက်လိုက်ပြီးအထူးစုံစမ်းစစ်ဆေးမှု Robert Mueller ရဲ့စုံစမ်းစစ်ဆေးမှုပေါ်ဝေဖန်ပြစ်တင်လိုက်ကအခြားတစ်ဖက်ရဲ့ရာဇဝတ်မှုအစ်စ်ကိုသာစုံစမ်းစစ်ဆေးသင့်တယ်လို့တောင်းဆိုလိုက်ပါတယ်။နောက်နိုင်ပိုင်းထက်ကြမှာမနေ့စောစောနေတော့ထွက်လာတော့ရှိနေတော့ဒီစုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးပဲနောက် Internet Twitter တွေထည့်လိုက်တာမှာသူရောက်နေတဲ့နိုင်ငံတကာထိပ်သီးပွဲထက် American ပြည်တွင်းရေးကသာပထမဖြစ်ကြောင်းထပ်ပြလိုက်ပြန်ပါတယ်။ Atlantic Council လို့ခေါ်တဲ့သုတေသနအဖွဲ့က Max Smirnoff ကသမ္မတ Trump အနေနဲ့ဒီထိပ်သီးပွဲမှာနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအတွက်စိတ်ဝင်စားတာမဟုတ်တာတွေမကဘူး။သူတကယ်စိတ်ဝင်စားနေတာက American အမျိုးသားရင်းနဲ့နိုင်ငံခြားမူဝါဒတွေကိုဒီပွဲမှာဘလို့မြင့်တင်ရမလဲဆိုတာပါပဲလို့ထောက်ပြလိုက်ပါတယ်။တခြား American သမ္မတအနေနဲ့လည်းအခုလိုနိုင်ငံတကာပွဲတွေသွားတက်စင်ပါလာတဲ့အင်ပီတော်သတင်းတောက်တွေကပြည်တွင်းရေးမေးတာကြောင့်ဒီပြည်တွင်းရေးတွေကိုပြောရလေးရှိပေမဲ့အမေရိကန်သမ္မတ Trump ကတော့တမူထူကြပြီးအခုစုံစမ်းမှုမူလာရဲ့2016အမေရိကန်သမ္မတရွေးကောက်ပွဲတဲ့ Trump မဲဆွေအဖွဲ့နဲ့ရုရှားတို့အခြေဆက်ရှိခဲ့မရှိခဲ့ကိစ္စကိုပိုလေးထားတာကိုအလွန်အကျွံပြသလိုက်တာဖြစ်ပါတယ်ခင်ဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အမေရိကန်သမ္မတ Donald Trump တို့ G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ညီလာခံမှာခဏတစ်ဖြုတ်တွေ့ဆုံကြဖို့ရှိတယ်လို့ရုရှားအာဏာပိုင်တွေကမနေ့တော့ကပဲပြောလိုက်ပါတယ်ဒါပေမဲ့လည်းအမေရိကန်အရာရှိတွေပြောတာကတော့ရုရှားပဲပြောတာနဲ့မတူပါဘူး G20 ညီလာခံရဲ့ဘေးဘန်းဆွေးနွေးမှုမှာခေါင်းဆောင်တို့ခဏတစ်ဖြုတ်ပြောဆိုဒါမျိုးဖြစ်လိမ့်မယ်လို့ဒီရုရှားဆိုကပြောခွင့်ရပုဂ္ဂိုလ်ကသတင်းတော့တွေကိုမနေ့တော့ကပြောခဲ့တာပါအမေရိကန်သမ္မတအင်ပီရိုရဲ့အရာရှိတူရဲ့ပြောဆိုချက်အရဆိုလို့ရှိရင်ရုရှားသမ္မတနဲ့သမ္မတဒေါ်နယ်ထရန့်တို့တွေ့ဆုံကြဖို့အစီအစဉ်မရှိဘူးလို့ဆိုပါတယ်ဒါပေမဲ့လည်းအစီအစဉ်မရှိဘဲနဲ့တွေ့ဆုံကြတာမျိုးလဲဖြစ်ကောင်းဖြစ်လာနိုင်တယ်လို့တော့ပြောပါတယ်ပင်လယ်နဲ့အတွင်းမှာယူကရိန်းရေတပ်တင်မော၃စီးကိုရုရှားဘက်ကဖမ်းဆီးထားတာပြန်မလွတ်ပေးပဲဖြစ်နေတာမို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံမှုစီစဉ်ထားတာကိုဖျက်လိုက်တယ်လို့သမ္မတဒေါ်နယ်ထရန့်ကကြာတာပရင်းနေတုန်းကပဲပြောဆိုထားတာပါ
American သမ္မတအနေနဲ့ရုရှားသမ္မတနဲ့တွေ့ဖို့ဖြတ်လိုက်စေရတဲ့ Ukraine သမ္မတတွေဖန်ဆီးထားတာကိုရုရှားကပြန်မလွှတ်ပေးတဲ့အပြင် Moscow ကထောင်တွေတဲကိုပို့လိုက်ပါပြီ။တနင်္ဂနွေနေ့တုန်းက Crimea ပင်လယ်ကမ်းခြေအပြင်ဘက်မှာဖန်ဆီးခံခဲ့ရတဲ့ Ukraine သမ္မတ24ဦးကိုအခုလို Moscow ကထောင်တွေကိုပို့လိုက်ကြောင်း Rain လို့ခေါ်တဲ့ရုရှားရုပ်မြင့်သံကြားလိုင်းကထုတ်ပြောလိုက်ပါတယ်။ဒီထက်က22ဦးကို Leaf Tovo အချင်းတောင်စခန်းမှာထိန်းသိမ်းထားပြီးကြံတဲ့ဒဏ်ရာတွေလည်းရထားတဲ့3ဦးကိုတော့ထောင်ရဲ့ဆေးရုံအဆောင်မှာထားရတယ်လို့ဒီရုရှားရုပ်သံလိုင်း Rain ကထောင်တွေကိုစောင့်ကြည့်ရတဲ့ပြည်သူ့ရဲအဖွဲ့ကိုကိုးကားပြီးသတင်းထုတ်ပြန်လိုက်ပါတယ်။တကယ်တော့ Finland နဲ့ထက်က Cash ရလက်ချာမှာရုရှားတို့ဖမ်းဆီးထားခဲ့တဲ့ Ukraine သမောတွေကိုသမောတွေနဲ့သမောသားတွေကိုပြန်မလွတ်ပေးသေးတဲ့အတွက်သမရပူတင်ရဲ့ဆွေးနွေးပွဲကိုဖျက်ခဲ့တယ်လို့သမ္မတ Trump က G20 ဆွေးနွေးပွဲသွားနေစဉ် Internet Twitter ပေါ်မှာကြေညာခဲ့ပါတယ်။သင်္ဘောတွေဖန်တာတဲ့ကိစ္စပြည်လည်မှုရသွားပြီဆိုရင်တော့ရုရှားသမ္မတနဲ့တွေ့ဆုံဆွေးနွေးဖို့ဖြစ်နိုင်ခြေရှိတယ်လို့တော့သမ္မတ Trump ကပြန်ပြောထားပါသေးတယ်။ဒါပေမဲ့ရုရှားဘက်ကတော့ Ukraine သင်္ဘောတွေသူတို့ပိုင်တဲ့ထက်ကိုတရားမဝင်ဝင်လာတာလို့စွပ်စွဲထားပြီး Ukraine ဘက်ကတော့ဒါကနိုင်ငံတကာရေးပိုင်တဲ့ထက်မှသာဖြစ်ခဲ့တာလို့ပြန်ညင်းထားပါတယ်ခင်ဗျ။
ဝါရှင်တန်ပို့သတင်းစာရဲ့ကိုလန်စာသတင်းတော့ဂျမေးခါရှိုဂီအသက်ခံရမှုနဲ့ပတ်သက်ပြီးတော့ sorry အင်ရှေမင်းသားမိုဟာမက်ဘင်ဆယ်မန်နဲ့အာဂျင်တီးနားနိုင်ငံမှာအခုကျင်းပနေတဲ့ G20 နိုင်ငံတကာစီးပွားရေးအင်အားကြီးနိုင်ငံ20ညီလာခံမှာတွေ့ဆုံတဲ့အခါမှာပြောဆိုဖို့ရည်ရွယ်ထားတဲ့အကြောင်းဗြိတိန်ဝန်ကြီးချုပ်ထရီဆာမေကပြောလိုက်ပါတယ်သတင်းတော့ခါရှိုဂီအသက်ခံရမှုမှာတာဝန်ရှိတဲ့သူတွေကိုအရေးယူဖို့နဲ့တကယ်တမ်းဘာဖြစ်ခဲ့တယ်လဲဆိုတာကိုပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုအပြည့်အဝဗြိတိန်ဘက်ကမြင်တွေ့လို့တဲ့အကြောင်းဝန်ကြီးချုပ်ထရီဆာမေကပြောပါတယ်ပြီးခဲ့တဲ့လတုန်းကတူရကီနိုင်ငံ sorry arabia တန်ယုံအတွင်းကိုသတင်းနောက်ခါရှိုဂီဝင်သွားပြီးတဲ့နောက်ပိုင်းအဲ့ဒီမှာသူအသက်ခံခဲ့ရတာပါသတင်းနောက်ခါရှိုဂီဟာ sorry အင်ရှိမင်းသားကိုဝေဖန်သူတူဖြစ်ပြီးသူကိုယ်တိုင်ကလည်း sorry arabia နိုင်ငံသားတူဖြစ်ပါတယ်သူတက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နောက်ကွယ်မှာအင်ရှိမင်းသားကကင်ထွက်လှုပ်ရှားခဲ့ရတဲ့ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်လာတဲ့ပတ်သက်ပြီးတော့ Saudi Arabia နိုင်ငံကတော့ငြင်းပယ်မှုတွေလုပ်ထားပါတယ
်။ PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိ32 kHz 933 32 40 kHz 8839 32 kHz 61539နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ FIO American အသံကစနေနေ့မနေ့ပိုင်းထိတဲ့ရောက်တဲ့နေ့ကိုဆက်ကြေညာပေးနေပါတယ်။ Paris မြို့တော်အနေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုပေးထားတဲ့ပြင်သစ်မြို့တော်ဆိုင်ရာဂုံတုတော်ဂုံတုဆောင်လွတ်လပ်ရေးဆုကိုပြန်ရောက်သိမ်းလိုက်ပါပြီမြန်မာနိုင်ငံကရိုဟင်ဂျာလူနည်းစုတွေပေါ်မတရားနှိမ်နှင်းခဲ့တာအတွက်ဒေါန်ဆန်းစုကြည်အနေနဲ့တားမြစ်ပြောဆိုဖို့ပြက်ကွက်ခဲ့တာကြောင့်အခုလိုစုကိုပြန်ရောက်ရတာပါလို့တောက်ကြနေကပဲ Paris မြို့တော်ဝန်ယုံပြောခွင့်ရကဆိုလိုက်ပါတယ် Paris မြို့တော်ဝန်ယုံပြောခွင့်ရကပဲမြို့တော်ဝန် Anne Hidalgo အနေနဲ့အခုလိုစုပြန်ရုပ်ဖို့ဆုံးဖြတ်လိုက်တာကမြန်မာနိုင်ငံထဲမှာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့ရိုဟင်ဂျာလူနည်းစုတွေပေါ်အကြမ်းဖက်နှိပ်စက်တာနဲ့လူခွန်ရေးချိုးဖောက်မှုအမျိုးစုံဖြစ်နေတာကြောင့်ပါလို့ AFP သတင်းဌာနကိုပြောလိုက်ပါတယ်။ Oxford တက္ကသိုလ် Edinburgh နဲ့ Glasgow မြို့တွေကအလားတူဒေါန်ဆန်းစုကြည်ကိုပေးခဲ့တဲ့ဂုဏ်ရုဆောင်ဆုတွေကိုဖြစ်လာတွေကိုပြန်ပြီးရုပ်သိမ်းပေးတဲ့နောက်ပိုင်းမှာဖြစ်လာခဲ့တဲ့အခု Paris မြို့တော်ဂုဏ်ပြုဆုရုပ်သိမ်းခံရတာကအရင်ဘယ်သူမှအခုလိုရုပ်ခံခဲ့ရတာမရှိပါဘူး။ဒေါန်ဆန်းစုကြည်အနေနဲ့ပထမဆုံးပြန်ရုပ်ခံခဲ့ရတာပါ။အရင်တက်ခံဘဝနဲ့ဒီမိုကရေစီရေးဥဆောင်ခဲ့တာကြောင့်နိုင်ငံတကာမှာတောင်အာဖရိကကောက်ဆောင်နန်ဆယ်မန်ဒဲလာလိုဒေါန်ဆန်းစုကြည်နဲ့ဒီမိုကရေစီမရှိတဆောင်အဖြစ်အကြီးအကျယ်အလေးစားခံခဲ့ရပေမဲ့အခုအစိုးရကောက်ဆောင်ဖြစ်လာချိန်မှာတော့ရိုဟင်ဂျာရေးကြုံလာရပြီးအနောက်နိုင်ငံတွေကမှရေပန်းဆက်မစားတော့ဘူးဖြစ်လာနေပါတယ်ဒီရခိုင်ပြည်နယ်အချမ်းဖတ်မှုတွေနဲ့ရိုဟင်ဂျာဒုက္ခသည်စုစုပေါင်း9000ကျော်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံတည်းထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂကတော့ဆိုနေပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမှာရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်4000ကိုမြန်မာနိုင်ငံစီပြန်ပို့ရေးအစိုးရရဲ့တိုက်တွန်းချက်ကိုကြားနာဖို့အိန္ဒိယနိုင်ငံတရားလွှတ်တော်ချုပ်ကရွှေ့ဆိုင်းလိုက်တယ်လို့နိုဝင်ဘာလ30ရက်နေ့ထုတ် The Hindu သတင်းမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်အတွင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်မှုတွေရှိခဲ့ပြီးနောက်ပိုင်းအိန္ဒိယနိုင်ငံကိုရောက်လာခဲ့ကြတဲ့ရိုဟင်ဂျာတွေဟာဂျမ္မူး၊ဟైဒရာဘတ်၊ဟရယာနာ၊ဥတ္တရပရဒေ့ရှ်၊ဒီလီ NCR နဲ့ရာဂျစ္စတန်ဒေသတွေမှာနေထိုင်ကြပါတယ်။အိန္ဒိယနိုင်ငံရဲ့တရားသူကြီးချုပ်ရာဂျန်ဂိုဂိုယီကဒီအမှုကိုနောက်ဆုံးမှာပါဆက်လုံမလဲဆိုတာကိုဦးလာမဲ့နှစ်ဆန်းဇန်နဝါရီလအထိရွှေ့ဆိုင်းတယ်လို့ပြောပါတယ်။နိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေလူသားချင်းစာနာမှုရဒီလူတွေရဲ့လွတ်လပ်ခွင့်နဲ့ဘဝတွေကိုအကာအကွယ်ပေးဖို့တောင်းဆိုမှုတွေလည်းရှိနေပါတယ်။ အိန္ဒိယနိုင်ငံတွင်းမှာရိုဟင်ဂျာမွတ်စလင်တွေအပါအဝင်တရားမဝင်နေထိုင်သူတွေကိုနေရက်ရင်းတိုင်းပြည်တွေစီကိုပြန်ပို့ရေးအိန္ဒိယနိုင်ငံရဲ့ပြည်ထောင်စုဝန်ကြီးရဲ့ကြေညာချက်ဩဂုတ်လဇန်ပိုင်းတုန်းကလွှတ်တော်မှတင်ပြခဲ့တာကြောင့်အိန္ဒိယရောက်ရိုဟင်ဂျာတွေအတွင်းစိုးရိမ်ကြီးဖြစ်ခဲ့ကြပါတယ်ရိုဟင်ဂျာတွေကိုမြန်မာပြည်ပြန်ပို့ရေးအစိုးရရဲ့တိုက်တွန်းချက်နဲ့ပတ်သက်ပြီးတော့အိန္ဒိယနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကလည်းအစိုးရကိုသတိပေးအကြောင်းကြားစာပေးပို့ထားပါတယ
်အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လေပြားနိုင်ငံကအယ်ကိုင်ဒါအကြမ်းဖက်သမား12ဦးသေဆုံးခဲ့တယ်လို့အမေရိကန်တပ်ဘက်ကထုတ်ပြောလိုက်ပါတယ်အာဖရိကောမ်လို့သူကခေါ်တဲ့အမေရိကန်ရဲ့အာဖရိကဆိုင်ရာစစ်ဌာနချုပ်ကဒီလေကြောင်းတိုက်ခိုက်မှုကိုအယ်ရေနက်တောင်တန်းသားမှာဂျာတာရီနစ်ကလုပ်ခဲ့တာဖြစ်ပြီးဒီအယ်ကိုင်ဒါအဖွဲ့ကကား3စီးကိုလည်းဖျက်ဆီးနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီတက်ခတ်မှုတွေမှာအယက်သားထိခိုက်သေးချေမှုကတော့လုံးဝမရှိဘူးလို့ American စစ်ဌာနချုပ်ကပြောထားပါတယ်။တကယ်တော့ African စစ်ဌာနချုပ်ညွှန်ကြားမှုဘူချုပ် Grab B Olsen ကလည်းလေပြားနိုင်ငံမှာဒီအကြမ်းဖက်သမားတွေခိုလုံခွင့်လုံးဝမရအောင်နဲ့ဒီအကြမ်းဖက်သမားတွေဘယ်နေရာရောက်ရောက်မလုံမချုံခံစားနေရအောင်အခုလိုထိရောက်တဲ့တက်ခတ်မှုတွေဆက်လုပ်သွားမယ်လို့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။အခုလို American ရဲ့လေကြောင်းတက်ခတ်မှုဟာလေပြားမှာရှိတဲ့အကွင်းမလို့တူကောက်ခေါ်တဲ့ဒီအယ်ကိုင်ဒါအဖွဲ့ကိုတတိယအကြိမ်မြောက်တက်ခတ်ခဲ့တာဖြစ်ပြီးဒီမတိုင်ခင်ဇွန်လတုန်းကဒုတိယအကြိမ်တက်ခတ်ခဲ့ရမှာတော့အချမ်းဖက်သမားတဦးတည်ဆုံးခဲ့ပါသေးတယ်ခင်ဗျာ
ပြင်းအားအဆင့်ခုနှစ်ရှိတဲ့အင်အားပြင်းငရင်တစ်ခုအမေရိကန်ပြည်ထောင်စုအလာစကာပြည်နယ်မှာမနေ့တုန်းကလှုပ်ခတ်ခဲ့တယ်လို့အမေရိကန်ဘူမိပေဒါတိုင်းထွာရေးအဖွဲ့ကပြောပါတယ်အစပိုင်းမှာဆူနာမီရေလိုင်းတွေရှိလာနိုင်တယ်ဆိုပြီးတော့အာနာပိုင်နေဘက်ကသတိပေးချက်ထုတ်ပြန်ခဲ့ပြီးမယ်လဲနောက်ပိုင်းမှာအဲ့ဒီသတိပေးချက်ကိုပြန်ပြီးတော့ရုပ်သိမ်းခဲ့ပါတယ်အလာစကာပြည်နယ်ရဲ့အကြီးဆုံးမြို့ဖြစ်တဲ့ Anchorage မြို့ရဲ့မြောက်ဘက်9မိုင်လောက်မှာမနေ့ကမနေ့ပိုင်း7နာရီကျော်လောက်ကငလျင်လှုပ်ခတ်ခဲ့တာဖြစ်ပြီးအဲ့ဒီဒေသကအဆောက်အဦတွေလှုပ်ရမ်းခါရမ်းခဲ့ပါတယ်လူတွေတော်များလည်းအဆောက်အဦတွေကနေပြီးတော့အပြင်ကိုကမန်းကနားပြေးထွက်ခဲ့ကြပါတယ်ငလျင်ရဲ့လှုပ်ခတ်ချိန်ကတော့စက္ကန့်30ကနေ40လောက်အထိကြာမြင့်ပါတယ်ခင်ဗျာ Direct from Washington The Voice
of America The VOA နောက်ဆုံးရထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်အောင်လင်းတို့ပြောပြပေးကြတာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေကိုနားဆင်ရပါမယ်G20 လို့ခေါ်တဲ့ဆက်မှုထိပ်သီးနိုင်ငံကြီး20ရဲ့အစည်းအဝေးအတွက်အာဂျင်တီးနားနိုင်ငံ Buenos Aires မြို့ကိုရောက်ရှိနေတဲ့အမေရိကန်သမ္မတ Donald Trump ကို VOA သတင်းတောက် Greta Von Susteren ကတီးတန့်တွေ့ဆုံမေးမြန်းခဲ့ပါတယ်။အဲ့ဒီအထက်ကနေပြီးတော့အရေးကြီးတဲ့အချက်တချို့ကိုဦးကျော်စန္တာကထုတ်လုပ်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
။ American သမ္မတ Donald Trump ဟာကနေဒါဝန်ကြီးချုပ် Justin Trudeau Mexico သမ္မတ Enrique Peña Nieto တို့နဲ့မကြသည်မီကညှိနှိုင်းသဘောတူထားတဲ့ USMCA လို့ခေါ်တဲ့ America Mexico ကနေဒါသဘောတူညက်ကိုလက်မှတ်ရေးထွက်လိုက်ပါပြီ။ဒီသဘောတူညက်ဟာသူဖြတ်သိမ်းလိုက်တဲ့ NAFTA ခေါ်မြောက်အမေရိကတိုက်ကွန်ဒိုရေးလွတ်လပ်မှုသဘောတူညက်နဲ့အများကြီးပူးပေါင်းတဲ့သုံးနိုင်ငံလုံးအတွက်ပူပြီးအကျိုးရှိရလို့ကောက်ွယ်ပြောကြပါရတယ်။လူသိရှင်များညှိနှုံညှိနှိုင်းကြရတဲ့ဒီသဘောတူညက်အတိဖြစ်ဆက်ဝင်လာဖို့အတွက်တော့သုံးနိုင်ငံစလုံးရဲ့ဥပဒေပြုလွှတ်တော်တွေကအစည်းအမတ်ပြုရမှာဖြစ်ပါတယ်။ဒါနဲ့တစ်ဆက်တည်းလောလောဆယ်ပါကမ္ဘာစီးပွားရေးဟာအရှင်ရောနေတာတွေ့ရတယ်။မကြခင်ကြုံတွေ့လာရနိုင်တဲ့ကမ္ဘာစီးပွားရေးစင်ကာပူတွေကဘာတွေဖြစ်မယ်လို့ထင်ပါသလဲဆိုတဲ့မေးခွန်းကိုဖြေကြရမှာအမေရိကန်ကိုသူများနိုင်ငံတွေကအဆုံးချအမျက်ထုတ်နေကြတဲ့ကိစ္စဖြစ်တယ်လို့အဓိကထောက်ပြဖြစ်ဆိုပါတယ
်။ Well, yeah, many threats, but the United States really has been ripped off by so many different countries. And I'm not giving you any secrets when I say China. The numbers are China.
ညောင်မှုတွေအများကြီးရှိပါတယ်။အမေရိကန်ကိုနိုင်ငံအများပြားကသူတို့အကျိုးအတွက်အဆုံးချနေကြပါတယ်။ဒါလျှို့ဝှက်ထားကြမဟုတ်ပါဘူး။တရုတ်ဆိုရင်ကျွန်တော်တို့ကိုဒီလိုလုပ်နေတာ25နှစ်လောက်ရှိလာပါပြီ။နိုင်ငံတိုင်းလိုလိုဒီလိုလုပ်နေကြတာပါကျွန်တော်တို့မှာကုန်သွယ်ရေးလုံငွေဘီလီယံ800နီးပါးရှိနေပါတယ်ဒါကိုကျွန်တော်တို့ပြောင်းလဲနေပါတယ် NAFTA ကို USMCA နဲ့အစားထိုးပြီးတော့ဆက်လုပ်နေပါတယ်တောင်ကိုရီးယားနဲ့တိတ်အဆင်ပြေနေပါတယ် American ပြည်အောင်စုဘောတိတ်ရက်ဆက်တဲ့ဥရောပသမဂ္ဂနဲ့လည်းခတ်တုတ်တုတ်ညှိနှိုင်းနေပါတယ်တရုတ်သမ္မတရှီနဲ့လည်းညစာစားဖို့ရှိပါတယ်ရလက်ကောင်းတွေပေါ်ထွက်လာမှာပါ
တရုတ်ဟာကမ္ဘာတစ်ဝှမ်းမှာစီးပွားရေးလုပ်ငန်းတွေတူးချက်ဖြန့်ကျက်နေပါတယ်Africa မှာရောပါကစ္စတန်မှာဆိုရင်လည်းအယမစီကန်ကြီးရဲ့စီမံကိန်းလုပ်နေတဲ့ပနမားလိုလက်တင်အမေရိကနိုင်ငံတွေမှာတောင်အပိယူတွေကြီးကြီးမားမားလှုပ်လာနေပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုနဲ့နှိစက်လာတဲ့ဒေသမှာလှုပ်လာတာဖြစ်တယ်။ဒါကြောင့်မဟာဗျူဟာအရစိတ်ချရရလားဆိုတဲ့မေးခွန်းကိုတော့အမေရိကန်စီးပွားရေးအလားအလာတရုတ်ထက်ပိုစားတယ်လို့သူကပြောဆိုပြီးဖြေကြားသွားပါတယ
်။ Well, I think they're going to have less money than they have right now because the deal that I'm making, if you look at, we have $250 billion right now at 25%.
ကျွန်တော်အခုလုပ်နေတဲ့အပေးယူအရာတရုတ်တို့မှာအခုထက်ငွေရင်းကနည်းပါးလာနိုင်ပါတယ်။အခွန်25ရာခိုင်နှုန်းကောက်တော့ဘီလီယံ250ရှိပါတယ်။ဒါကိုကျွန်တော်နှစ်ဆစီတိုးနိုင်ပါသေးတယ်။ဆိုတော့ကအရင်လုပ်တယ်လို့မလုပ်နိုင်တော့ပါဘူး။ကျွန်တော်တို့ကအချိန်နေပိုကောင်းပါတယ်။ကျွန်တော်ရွေးခံရပြီးကလေးကအချိန်ကဆိုရင် 17.8 trillion dollar ရရှိခဲ့ပါတယ်။တရုတ်ကအများကြီးနှင်းနာနေပါတယ်။ကျွန်တော်တို့ကတရုတ်နိုင်ငံထက်စားပေါင်းများစွာစီးပွားရေးအင်အားကြီးမှကောင်းမွန်ပါတယ်။
ဒါပေမဲ့ဒါဟာအမေရိကန်ပြည်ထောင်စုနဲ့သိမ့်နီးရဲ့နေရာမှာတရုတ်ကလုပ်နေတာဖြစ်တယ်ဆိုတော့တရုတ်ရဲ့မဟာဗျူဟာခြေလှမ်းမဟာဗျူဟာရည်မှန်းချက်ကိုစိုးရင်ရမစီဘူးလားလို့ထပ်ပြီးမေးတဲ့အခါမှာတော့ဒေါ်နယ်ထရမ်ကအခုလိုဆက်ပြေပါတယ
် I know but they have a debt problem and they have to pay for that debt it's a tremendous amount of money that they're spending do I like it probably not but I also know it's very expensive
ဒါပေမဲ့သူတို့မှာကကြွေးမြီပြဿနာအများကြီးရှိနေတယ်သူတို့သုံးထားတဲ့ငွေကြေးအများအများအတွက်ပြန်ပေးဆက်ရအောင်မှာဖြစ်တယ်ဒါကိုကျွန်တော်သဘောကျနေသလားဆိုတော့လည်းမဟုတ်ပါဘူးသူတို့အတွက်ဒါတွေစိတ်အကုန်ပြားများလွန်းတယ်ဆိုတာပဲသိပါတယ်။နေရာတော်တော်များများမှာသူတို့မျှော်မှန်းသလိုဖြစ်လာမှာမဟုတ်ပါဘူးလို့သူကပြောသွားတာဖြစ်ပါတယ်။နောက်အရေးကြီးတဲ့ကိစ္စတစ်ခုကတော့ဒေါ်နယ်ထရမ့်ဟာကမ္ဘာကြီးပူနွေးလာတာကိုကျန်းကမ္ဘာနိုင်ငံတွေနဲ့လက်တွဲဖြည့်ဆင်းဖို့လက်ခံလိုသူမဟုတ်ပါဘူး။ဘာကြောင့်ဒီလိုသဘောထားရသလဲ။ရာသီဥတုပြောင်းလဲမှုကြောင့်ကမ္ဘာစီးပွားရေးကိုထိခိုက်လာနိုင်တဲ့ကိစ္စကိုဘယ်လိုပြင်ပါသလဲဆိုတဲ့မိခွန်းကိုသတင်းထောက်ကမေးတဲ့အခါမှာတော့ဒေါ်နယ်ထရမ့်ကအခုလိုပြန်ဖြစ်ပါတယ
် Very simple I want the cleanest air and the cleanest water on the planet I want crystal clean water and that's what we have we've been doing very well with respect to the environment and that's what I want but I'm not going to put the
တိတ်ကိုရှင်းပါတယ်ကျွန်တော်ကကဘာပေါ်မှာအတန်ရှင်းဆုံးလေအတန်ရှင်းဆုံးရေကိုရရှိစေချင်ပါတယ်ကြည်လင်တက်ဆင်တဲ့ရေလိုချင်ပါတယ်ကျွန်တော်တို့စီအဲ့ဒါတွေရှိပါတယ်တဘာဝပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အကောင်းဆုံးလုပ်နေပါတယ်။ဒါပေမဲ့တိတ်အရေးမကြီးတဲ့ကိစ္စတချို့အတွက်တိုင်းပြည်စီးပွားရေးကိုမထိခိုက်စေချင်ပါဘူး။တရုတ်နဲ့တခြားနိုင်ငံတွေကိုကြည့်ရင်သူတို့မှလေထုညင်ညမ်းပါတယ်။အဲ့ဒီဟာရီအမေရိကန်ပြည်ထောင်စုကိုရောက်လာပါတယ်။ဒါကိုသူတို့မရှင်းမဲကျွန်တော်တို့ကငွေကြေးအမြောက်များအကုန်ကျခံပြီးတော့ရှင်းရမယ်။ဒါကိုသူတို့မပြောကျင်ကြပါဘူး။တကယ်တော့ကျွန်တော်တို့စီမလုံးဝတန့်ရှင်းပါတယ်။ဆိုတော့ကို့အတွက်မဟုတ်ပဲသူများတကာပိုကောင်းဖို့ဒေါ်လာ10 trillion နဲ့ချီပြီးတော့မသုံးနိုင်ပါဘူးအမေရိကန်ပထမဆိုတာကျွန်တော်ရဲ့ရှင်းလင်းတဲ့မူဝါဒပ
ါဒါအပြင်သမ္မတထရမ့်ဟာရုရှားသမ္မတဗလာဒီမီယာပူတင်ကိုအခုလောလောဆယ်ဖြစ်နေတဲ့ယူကရိန်းကိစ္စကြောင့်မတွေ့တော့ဘူးလို့ဆိုပေမဲ့ဒါဟာယူကရိန်းနိုင်ငံမှာဖြစ်နေတဲ့သင်္ဘောနဲ့သင်္ဘောသားကိစ္စတွေကြောင့်လှုပ်ဆင်းလှုပ်ထိုက်လို့လှုပ်ထားတာဖြစ်တယ်ပူတင်နဲ့သူဟာသိရင်းနှီးတယ်ဆင့်တော်တဲ့အချိန်မှာတွေ့မယ်လို့ပြောကြတော့ပါတယ်ဒါအပြင်သူဟာရုရှားသမ္မတကတရုတ်အပါဝင်လူတိုင်းနဲ့ကောင်းမွန်တဲ့ဆက်ဆံရေးထားရှိနေတယ်လို့လည်းပဲသမ္မတဒေါ်နယ်ထရမ့်ကပြောကြားတော့ပါတယ်ခင်ဗျာ
ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင် bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်
စနေနေ့မနေ့ဖက်ထုတ်လင်းချက်တွေကိုဆက်လက်ပြီးတော့နားဆင်နေရတာဖြစ်ပါတယ်။အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတပုတ်ကိုဆက်လက်ပြီးတော့တင်ဆက်ပေးပါမယ်။ ABSDF မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦးကခေါင်းဆောင်နှစ်ဦးကိုမတရားအသိနဲ့ဆက်သွယ်မှုနဲ့ကချင်ပြည်နယ်မိုးညင်းမြို့မှာမနေ့ကဖမ်းဆီးခဲ့ပါတယ်။စစ်ဘေးရေးကလုံခြုံရေးစရဖအဖွဲ့ကမိုးညင်းရဲစခန်းကိုခေါ်ဆောင်သွားပြီးတော့ပုံမှန်ဆက်ခွန်မြင်ဆောင်တစ်ဆွဲချက်တင်ခဲ့တာဖြစ်တယ်လို့ဒေသခံညဉ့်ညံ့ရေးအထောက်အပံ့အဖွဲ့က BOA ကိုပြောပါတယ်။ EBSCF အဖွဲ့ဟာအပြစ်ခရက်စရေးအစိုးရနဲ့သဘောတူလက်မှတ်ထိုးထားတဲ့အဖွဲ့ဖြစ်တာကြောင့်အခုလိုအဖွဲ့ဝင်တွေဖန်ခံရတာကိုနားမလည်နိုင်ဘူးလို့လည်းဆိုပါတယ်အဲ့ဒီကြောင့်လည်းပတ်သက်ပြီးတော့မြင့်မြင့်တက်တည်တူနဲ့ဆက်သွယ်မြင်းမြန်းထားတဲ့အကြောင်းကိုကြောင်တွေကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ဒုက္ခထကိုအောင်ဆွေဦးဘို့အဆင့်ရှိတဲ့မောင်ဦးနဲ့ရက်သားတူဖြစ်တဲ့ကိုကိန်းမြင့်တို့သုံးဦးကိုမတရားအသင့်နဲ့ဆက်နွယ်မှုနဲ့ကချင်ပြည်နယ်မွန်းညင်းရဲစခန်းမှာဖမ်းဆီးထားပါတယ်မနေ့ကညနေပိုင်းမှာမြောက်ပိုင်းတိုင်းစစ်ဖက်ရေးရာလုံခြုံရေးမှူးစရဖကဖမ်းဆီးခဲ့တာလို့ရဲစခန်းမှာကိုတိုင်တွားရောက်တွေ့ဆုံခဲ့သူတူဦးဖြစ်တဲ့ကိုကျော်မိုးတန်းကပြောပါတယ်ကိုကျော်မိုးတန်းဟာမွန်းညင်းမြို့နယ်ငင်းညာရေးထောက်ကူပြုအဖွဲ့ရဲ့ခရိုင်တာဝန်ခံလည်းဖြစ်ပါတယ်အဖမ်းခံခဲ့ကြရတဲ့ AVSDF အဖွဲ့ခေါင်းဆောင်2ဦးမွန်းညင်းမြို့ကိုရောက်လာတာကသူတို့အဖွဲ့ဝင်တဦးရဲ့နာရေးကိုလာတာလို့ဆိုပါတယ
်မွန်းညင်းကိုလာတာကဒီလိုကျဲရေးဖို့ပေါ့နော်သူကတော့ကျမ်းမာရေးမှာကောင်းလို့ကျွန်တော်မွန်းညင်းမှာသူကတော့ဒီမှာမွန်းညင်းမှာတော့ဆင်းသွားတယ်ကျွန်တော်ဘုံကြီးအစ်ကိုပေါ့နော်နိုင်ကျွန်းကကားပေါက်ကိုဝါစခုနေနေဆင်းသွားတိုင်းချင်းတော့တူတော့အဲကိုအောင်ရှင်ရဲ့ဒီပြန်ရောက်ပါသူအရှင်းရှိရမောင်ဦးပေါ့နော်အဲ့ဒီစမှာရတာပေါ့
တခြားဘသူတွေပါသေးလဲ
အဲတခြားကဘန်းကျင်လိုက်ရတာပေါ့နော်မာမေးမှနေတယ်ဒီနာမည်ကအဲ့ဒါကိုကြီးပေါ့နော်အဲ့ဒီတော့ပါလာသူကဒီကျေကျေကမဟုတ်ဘူးကြီးက
ABSDF ကကိုအောင်ဆွေဦးတို့ကိုစစ်ထောက်လိုင်းအဖွဲ့ကလာပြီးတော့ခေါ်ဆောင်သွားတဲ့အကြောင်းကိုလည်းကိုကျော်မိုးတန်းကဆက်ပြီးတော့ရှင်းပြပါတယ
်အဲ29ရက်နေ့မှာတင်းကြတာပေါ့နော်သူတို့ကမှပေါ်သေးရဲ့ပေးနေတယ်ဒီမှာအိမ်မှာပဲတက်ကနေလာပြီးတော့လာခေါ်တော့ဗျာဒီလိုတက်ကတော့အစ်ကကဘယ်လိုပိုင်းတိုင်းစားဖို့မင်းတို့ပြောတယ်ဘူးကြီးရှင်းပေါ်တော့အဲ့ဒီလူကဦးကြီးကနေရှင်းလာပြီးမှမင်းတို့မှရှိတဲ့အားဖားကြီးရေးတယ်ပေါ့ဘူးကကျွန်တော်လာခေါ်တယ်လို့ပြောတယ်ခေါ်ပြီးကဲမှသူတို့ရဲ့ကားရောက်သွားတဲ့အချိန်မှာပဲကျွန်တော်တို့ရောက်သွားတယ်ပေါ့နော်ရောက်သွားတယ
်သူတို့ကလာခေါ်တယ်ဆိုတာတက်နဲ့လက်နဲ့လာဝိုင်းပြီးဖမ်းတာလား
အနာမူကြီးကတည်းကလက်လက်ကြီးရေးနေတော့ပါရဲ့ကြ။တခြားမှာမိရရှိတဲ့ဝါးကြီးကိုဆဲရောခေါ်ရတယ်
။ ABSCF ဒုက္ခတာကိုအောင်ဆွေဦးအပါဝင်၃ဦးကို KIA ကချင်လွတ်မြောက်ရေးတပ်ရဲ့နေမြေတွင်းနေထိုင်မှုနဲ့ဆက်ဆက်ပြီးတော့မွန်ညင်းရဲစခန်းမှာအမှုဖွင့်ထားတယ်လို့မွန်ညင်းမြို့နယ်ငင်းညာရေးထောက်ကူပြုအဖွဲ့ရဲ့ခရိုင်တာဝန်ခံကိုကျော်မိုးတန်းကဆက်ပြီးတော့ပြောပါတယ်
။ဒီကနေ့တော့ကျွန်တော်ပြောတာကတော့တော့လာရေးခုကြည့်လက်မှတ်ဒီပါလေကျွန်တော်ဆီချင်းလို့ဝါးကြီးကိုကျွန်တော်ပြောတယ်မင်းကြီးသားပါပေါ့နော်တော့သူအားလုံးကိုသိစေပြီးမှအဲသူအားလုံးကိုမေးပြီးမှကျွန်တော်ရေကမ်းအမှုဆွေးနွေးကြတယ်အဲဒီချင်းတဲ့ဒီကတော့ခလျာဆိုင်ရာပူကြီးဒီဟာဆွေးဖို့နော
်အခုအဖမ်းခံထားရတာဘသူတွေလဲခင်ဗျဘယ်နှစ်ယောက်လဲ
တုံးယောက်ပါခင်ဗျကိုအောင်ရှင်ဦးရဲ့အဲဘူအချင်းရှိတဲ့မောင်ဦးရဲ့တော့ပြင်းရဲ့ပေါ့နော်တုံးယောက
်သူတို့ကိုဘာအမှုနဲ့ဖမ်းရလဲခင်ဗ
ျချက်ကိုတင်းနေပါခင်ဗျမတရားအသင်းနဲ့ဆက်တွေ့ဘူးပေါ့နော
်ဘယ်မတရားအသင်းနဲ့ဆက်တွေ့တာလဲဘာကြောင့်သူတို့ကိုဖမ်းတာလဲခင်ဗ
ျပုံမှန်ဆက်ကုန်တဲ့ကတော့မတရားအသင်းနဲ့ဆက်တွေ့မှုအဲသူတို့ဆွဲလိုက်တဲ့အမှုကတော့ AI A ရဲ့နေမြမှာနေထိုင်မှုကြောင့်မို့ဆက်ကုန်တဲ့ဆွဲရပေါ့ဗျာ
အဲ့ဒီ3ဦးစလုံးက AI ရဲ့နေမြမှာနေနေကြတဲ့လူတွေကြီးပဲလား
မဟုတ်ပါဘူးခင်ဗျတင်းရင်းကမန္တလေးမှာနေကြပါတယ်ဒါနဲ့ဥရောတို့ဦးရဲ့ညောင်ပိုင်းဆိုတော့အဲကီနေနေတယ်မှာနေတာပေါ့နော်
ABSDF အဖွဲ့ဟာတနိုင်ငံလုံးအပြစ်ခတ်ရစေးစာချုပ် NCA ကိုအစိုးရနဲ့သဘောတူလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပါတယ်ဒီအဖွဲ့ဝင်တွေကိုဘာကြောင့်အခုလိုဖမ်းရတယ်လဲဆိုတာဒေသခံငြိမ်းချမ်းရေးထောက်ကူပြုအဖွဲ့ကနားမလည်နိုင်ဘူးလို့လဲကိုကျော်မိုးတန်းကဆိုပါတယ
်ကျွန်တော်တို့နားလည်တာကတော့အဲ EBSDF ကအခု NCA ကိုလက်မှတ်ထိုးထားတဲ့ specific တဲ့ဘုံကိုဆက်ကုတ်တင်ရှိတယ်လို့ကျွန်တော်တို့သိချတာပေါ့နော်ဆက်ကုတ်တင်ရှိတဲ့ဆက်ကုတ်တင်ရှိတဲ့တော့ဒါအဲ့ဒီမျိုးလေကိုအားလုံးကြည့်ကြပါဦး။နားမလည်တာပြည်တယ်ပေါ့နော်
။ဆိုတော့အခုငင်းငယ်ရေးထောက်ကူပြုအဖွဲ့အနေနဲ့ကိုကျော်မိုးတန်းတို့ကဒီကိစ္စနဲ့ပတ်သက်ပြီးတော့ဗာဆက်လုပ်မလဲခင်ဗျ။အ
ဲကျွန်တော်တို့ကတော့ဟိုကျွန်တော်တို့လက်လက်မူကြလို့အခုတော့ရှိရကျွန်တော်ရောင်ပေါ်မှာရှိတဲ့တိကျစီတွေကျွန်တော်ကတောက်ချိုင်းမှာကျွန်တော်ဘာလုပ်တင်လဲဆိုတော့သူကတိုင်ပြီးမှအဲကျွန်တော်ဆက်လုပ်မှာပေါ့ဗျာနော်
။တကယ်တော့အစိုးရနဲ့အပြစ်ခတ်ရစဲရေးသဘောတူထားတဲ့ ABSD ရဲ့အဖွဲ့ဝင်တွေကိုမြန်မာစစ်တပ်ကဖမ်းဆီးတာအခုဒီချိန်ကပထမဦးဆုံးမဟုတ်ပါဘူး။2016ခုနှစ်ဒီဇင်ဘာလတုန်းကလည်းတကြိမ် ABSD ရဲ့အဖွဲ့ရဲ့ဥဆောင်ဖိုးကော်မတီဝင်ရဲဘော်မင်းထေးကိုကချင်ပြည်နယ်လိုင်ဇာဒေသကိုအသွားကားဂိတ်တစ်ခုမှာအခုလိုပဲမတရားအသင်းနဲ့ဆွနယ်မှုပုံမှဆက်ခွန်တင့်နဲ့တရားစွဲဆိုပြီးတော့အချိန်၈လကျော်ဖမ်းဆီးခဲ့ပါသေးတယ်။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကို ABSD ရဲ့အဖွဲ့ကတခြားတိုင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ခုနဲ့အတူ2015ခုအောက်တိုဘာလ15ရက်နေ့မှာလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်
။ဒါကတော့ကိုကျော်အောင်လင်းဆက်သွယ်မေးမြန်းပြီးတော့တင်ပြထားတဲ့သတင်းတော့ဖြစ်ပါတယ်။ အခုသတင်းလောကနောက်တစ်ပုဒ်ကိုဆက်ပြီးတော့ပြောပြပါအောင်မယ်။အဲ့ဒါကတော့ဒီကနေ့ဒီဇင်ဘာလ1ရက်နေ့ဟာကမ္ဘာ AIDS ကိုခံအားကျဆင်းခြင်းယောဂနေ့ရဲ့နှစ်30မြောက်နေ့ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း30အတွင်းမှာအဲ့ဒီယောဂနဲ့ပတ်သက်ပြီးတော့တိုးတက်မှုတွေအများကြီးရှိလာခဲ့ပေမဲ့ဒီယောဂကြောင့်တည်ဆုံးရမှုတွေနဲ့နေ့စဉ်ကူးစက်ခံရမှုတွေကတော့ရှိနေသေးပဲဖြစ်ပါသေးတယ်။ဒီယောဂကင်းစင်ရေးအသုံးပြုနိုင်တဲ့နည်းလမ်းတွေရှိလာပြီဖြစ်ပေမဲ့လက်တွေ့ကင်းစင်အောင်လုပ်နိုင်မှုကတော့အလွန်ဝေးနေသေးတယ်ဆိုတာကို VOE သတင်းတော့ကာရိုပါဆန်သတင်းပေးပို့ထားတာကိုကိုဝင်းမင်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ဒီနေ့မှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြောက်ရွံ့မှုတွေ၊ရွှန်ရှားဖယ်ခြင်းမှုတွေနဲ့လစ်လျူရှိမှုတွေဆက်ရှိနေတာကြောင့်ဒီ AIDS ကိုခံအားကျဆင်းခြင်းယောဂါကိုအပီးတိုင်းမဖယ်ရှားနိုင်သေးတာပါလို့ဆိုလိုက်ပါတယ်။ဒီ AIDS ယောဂါအတွက်လုံးဝပြောက်အောင်ကုနိုင်တဲ့ဆေးမပေါ်သေးပေမဲ့ဒီယောဂါဖြစ်စေတဲ့ HIV ပိုးကိုရော့အောင်တော့ကုသပေးနေပါပြီ။အခုလိုကုသမှုခံယူနိုင်ရင်ဒီ AIDS ဆောင်ဘသူမှသေစရာမရှိတော့ပါဘူး။ဒီ HIV ပိုးရှိနေသူတွေအနေနဲ့လည်းပုံမှန်လိုကြမ်းကြမ်းမမာနေနိုင်ပါပြီ။ကုသမှုရထားသူတွေအနေနဲ့တခြားသူတွေကိုလည်းမကူးစက်စေနိုင်ပါဘူး။ကာကွယ်နည်းလမ်းတွေပါသုံးလိုက်ရင်တော့ဘသူမှကူးစက်ခံရစရာအကြောင်းမရှိတော့ပါဘူး။ဒါပေမဲ့အခုလိုလက်တွေ့ဖြစ်လာဖို့ကအလန်းဝေးနေတယ်လို့ဝါရှင်တန်တက္ကသိုလ်က HIV ကျွမ်းကျင်သူဒေါက်တာဂျယ်ရယ်ဘစ်တန်ကဆိုပါတယ်
Because the ability to deliver those at
ဘာလို့လဲဆိုတော့အရေးအတွက်များလို့နဲ့သူတို့အားလုံးစီအကူအညီတွေအပြည့်ရအောင်ပေးနိုင်စွမ်းနဲ့ HIV ကင်းစင်သွားတဲ့အထိလိုအပ်တဲ့လွှမ်းခြုံကုသပေးနိုင်မှုအတိုင်းအတာတွေကရောက်ထားတဲ့နေရာအနေထားအနာကိုတော့မရောက်နိုင်သေးလို့ပါ
တကယ်တော့ဒီ AIDS ယောဂါကြောင့်နှစ်စဉ်လူတသန်းဒီပါသေနေကြပါတယ်ဘာလို့လဲဆိုတော့သူတို့မှာဒီ HIV ပိုးရှိတာကိုမသိလို့ပါမသိတော့မကုသတာရှိသလိုတချို့ကလည်းအချိန်လုံးမှစကုသကြပါတယ်အဓိကပြဿနာကြီးတစ်ခုကတော့ HIV ပိုးကူးစက်ခံရသူတွေဟာလူအတိုင်းဝဲရဲ့အောက်ခြေအစွန်ဖျားကနှိမ့်ကျတဲ့သူတွေအများကြီးဖြစ်နေတတ်တာပါကယ်လီဖိုးနီးယားတက္ကသိုလ်ဆန်ဒီယေဂိုနယ်မြေကပါမောက်ခStephanie Stratthi ga
There's populations at risk for HIV infection all over the
world. လူအထက်ဆောင်ဆောင်မှုမရတဲ့သူတွေတကွာလုံးမှာအများကြီးရှိပါတယ်။အဲ့ထက်မှာအထူးသဖြင့်မွေးရဆေးထိုးတဲ့သူတွေနဲ့ဒီလိမ့်ဖျော်ပြေးရေးအလုပ်လုပ်ရတဲ့သူတွေလည်းပါပါတယ်
။ဒါအပြင်ဒီထက်မှာအမျိုးသားချင်းရဲ့လိမ့်ဆက်ဆံသူတွေ၊လိင်ကာပြောင်းသားသူတွေ၊ထောင်သားတွေနဲ့သူတို့နဲ့လိမ့်ဆက်ဆံသူတွေလည်းပါပါတယ်။ပါမောက်ခ Stratthi ကဆက်ပြီးအခုလိုကူးစက်ခံရဖို့များတဲ့သူတွေဘဝကသူတို့စာဝတ်နေရေးနဲ့အလုပ်ရရေးကပိုအရေးကြီးတယ်လို့ထောက်ပြလိုက်ပါတယ
် My research and research in this field
ဒီမှာသူတေသနာလုပ်ထားတာ ਨੇ ဒီနယ်ပယ်တွင်းကသူတေသနာတွေရရှိရင် HIV ပိုရှိထားတဲ့သူတွေကိုသူတို့ရဲ့ကျန်းမာရေးလိုအပ်ချက်တစ်ခုအနေနဲ့ကူညီဖြည့်ရှင်ပေးဖို့ဆိုတာမှာတစ်ခုလုံးအနေထားနဲ့ကြည့်ပြီးတော့သူတို့ရဲ့တခြားလိုအပ်ချက်တွေကိုပါဝိုင်းပြီးတော့ဖြည့်ရှင်ပေးမှရမှာပါ
ဒါကြောင့်မို့အစိုးရတွေအနေနဲ့ကိုကျင်တရားနဲ့လူမှုရေးစံတွေကိုထည့်မတွက်တော့ပဲကျမရေးဆောင်ရှောက်မှုအပါအဝင်ဒီနှိမ့်ချနေသူတွေရဲ့အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့လိုနေပါပြီ။အခုလိုမဖြည့်ဆည်းပေးနိုင်ရင်တော့ဒီနိုင်ငံတွေမှာကြီးမားတဲ့လူမှုစီးပွားဝန်ထုပ်ဝန်ပိုးကြီးတန်ကိုခံရပါလိမ့်မယ်။ဒေါက်တာဘစ်တန်ကဒီယောဂါဆေးစစ်တာနဲ့ကုသမှုခံယူတာကလူတိုင်းရပ်ပန်ခွင့်ရှိတဲ့တယ်လို့ဆိုပြီးအခုလိုဆက်ပြောပါတယ
်။ The biggest thing that we've learned for preventing HIV in the last
လူငယ်တဲ့ဆေးစုနှစ်တွေအတွင်းဒီ HIV ကာကွယ်ရေးလုပ်ငန်းတွေကနေရလိုက်တဲ့အကြီးဆုံးသင်ခန်းစာကတော့ဆေးကျိန်လုံးနဲ့ချက်ချင်းပြောက်စေဆိုပြီးလုံးလို့မရပါဘူး။ဒါပေမဲ့တကယ်အရေးတကြီးလိုအပ်တာတွေအလုံးစုံကိုဝိုင်းဖြည့်ဆည်းပေးလိုက်ရင်တော့ဆေးကျိန်လုံးနဲ့ပျောက်စေဆိုတဲ့တက်ရောက်မှုမျိုးတော့တကယ်ဖြစ်လာနိုင်ပါတယ်။
သိပ္ပံပညာရှင်တွေကလည်းဒီလိုအပ်ချက်တွေဖြည့်ဆည်းနိုင်တဲ့နည်းလမ်းတွေလက်တွေ့အသုံးပြုတာနဲ့ပညာပေးတာတွေနဲ့ကုသပေးမှုတွေလူတွေစီပိုရောက်အောင်လှုပ်လာနိုင်ရင်ရွှန်ရှားဖယ်ခြင်းမှုတွေရော့ကျလာပြီးဒီယောဂါကာကွယ်ဆေးပေါ်လာချိန်မှာဒီ AIDS ယောဂါကင်းစင်ဖို့မျှော်လင့်ချက်ရောင်ကြီးသန်းလာမှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။ကိုမင်းတင်ပြသွားတာဖြစ်ပါတယ်။အခုမနေ့တည်းသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ VOA American တန်ရဲ့စနေနေ့ဖက်စီစဉ်တွေကိုမနေ့9နာရီတိဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေတဲ့မီတာလိုင်းတွေအပြင်လိုင်းလံမီတာ190 kHz 1505ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကရေးသားထားတဲ့မြန်မာနိုင်ငံအကြောင်းနေတွေကကောက်နှုတ်တင်ပြချက်အင်္ဂလိပ်သင်ခန်းစာဒါအပြင
်အသက်73နှစ်ပြည့်ရုံနဲ့ဆေးဆက်ပွဲတွေပြုလုပ်ရပါတယ်ဆိုတော့ဤသို့လွှတ်တော်ကိုယ်စားလှယ်ဦးကျော်စိုးလွင်းရဲ့ပြန်ပြချက်ကတော့မှားလို့ရတယ်လို့
အပတ်စဉ်အမျိုးသမီးခဏမှာနားဆင်ကြဖို့ရှိပါတယ်ဒီနောက်မှာတော့တိတ်ပန်တဲ့နေပညာအပတ်စဉ်စီစဉ်ကိုလည်းတင်ဆက်ပေးဦးမှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေကရေးသားထားတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာတွေကိုကောက်နှုတ်တင်ပြပေးပါမယ်မြန်မာနိုင်ငံကိုခီးသွွားလာမှုပိတ်ပင်ခြင်းကမြန်မာအရေးကိုဖြည့်ရှင်းနိုင်မှာမဟုတ်ဘူးဆိုပြီးတော့ Jessica Lawrence ရေးသားထားတဲ့စောင်းမကို thenation.com online မှာဖတ်ရှုရပါတယ်လက်ရှိမြန်မာနိုင်ငံကိုခေါင်းဆောင်နေသူဒေါအောင်ဆန်းစုကြည်နေကြေကျုပ်ကလွတ်မြောက်လာပြီးလေးနှစ်ကြာရွေးကောက်ပွဲမှာသူမရဲ့ NLD ပါတီအပြတ်အသတ်အနံ့ရရှိခဲ့တဲ့အချိန်ဟာမျှော်လင့်ချက်အကြီးမားဆုံးအချိန်ဖြစ်ပါတယ်။နိုဘယ်ပညာရေးဆုရှင်ဒေါအောင်ဆန်းစုကြည်ဟာဆယ်စုနှစ်နဲ့ချီပြီးတော့တန်းပီကိုအုပ်ချုပ်လာခဲ့တဲ့စစ်ဆိုးရကိုဖယ်ရှားပေးနိုင်လိမ့်မယ်။တန်းပီဟာပုံမိုပြီးတော့ပွင့်လင်းလာပြီးအားလုံးပါဝင်တဲ့အနာဂတ်ပေါ်ထွန်းလာလိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေဖြစ်စေခဲ့ပါတယ်။တိုင်ရင်လေးနှစ်ကမြန်မာနိုင်ငံကိုလာတဲ့ခီးသွွားဧည့်သည်တန်းတောင်မပြည့်တဲ့အခြေအနေကနေ2015ခုနှစ် NLD ပါတီရွေးကောက်ပွဲအနံ့ရတဲ့နှစ်မှာခီးသွွားဧည့်သည်အရေးအတွက်၄တက်သမ8တန်းအထိစံချိန်တင်ထိုးတက်သွားခဲ့ပါတယ်။ခီးသွွားလုပ်ငန်းကရရှိတဲ့ဝင်ငွေဟာဆိုရင်1တက်သမ11ဘီလျံဒေါ်လာအထိရှိလာခဲ့ပါတယ်။ဒါပေမဲ့စစ်တပ်ကလူနည်းစုရိုဟင်ဂျာမွတ်စလင်တွေပေါ်အကြမ်းဖက်ဖိနှိပ်မှုတွေပြုလုပ်လာတာဒေါ်ဆန်းစုကြည်ရဲ့အစိုးရကမဟန်တားနိုင်တဲ့အခြေအနေတွေကိုတွေ့မြင်လာခဲ့ရပြီးတဲ့နောက်မြန်မာနိုင်ငံရဲ့ဂုဏ်သတင်းဟာမှေးမှိန်ကျဆင်းလာခဲ့ပါတယ်။နိုင်ငံရေးဝန်ကြီးဌာနရဲ့အစည်းအဝေးခန်းစာအရ2016ခုနှစ်စက်တင်ဘာလနောက်ပိုင်းမြန်မာနိုင်ငံကနေထွက်ပြေးရသူရိုဟင်ဂျာအရေအတွက်9သိန်းကျော်ရှိပြီးတော့ကျွေးရပေါင်း300နီးပါးမီးတင်ရှို့ခံခဲ့ရသလိုအသက်ခံရသူအရေအတွက်ဟာ25,000ဝန်းကျင်ရှိလိမ့်မယ်လို့ယုံကြည်ရကြောင်းဖော်ပြထားတယ်လို့ရေးသားထားပါတယ်။ရင်းငုံနှုတ်ဆက်နေတဲ့အတွက်ဒေါ်အောင်ဆန်းစုကြည်ကိုနိုင်ငံတကာအတိုင်းဝိုင်းကပြစ်တင်ဝေဖန်မှုတွေအများပြားရှိလာပါတယ်။စီးပွားရေးရှိတော့ကကြည့်မယ်ဆိုရင်လည်းဒီကိစ္စဟာအနှုတ်လက္ခဏာဆောင်ပါတယ်။2015ခုနှစ်ရွေးကောက်ပွဲမှာ NLD ပါတီအနံ့ရပြီးတဲ့နောက်ကမ္ဘာခီးသွွားလုပ်ငန်းနဲ့ခီးသွွားများကောင်စီက2025ခုနှစ်အရောက်မှာ 8.4 ရာခိုင်နှုန်းထိတိုးလာလိမ့်မယ်လို့မျှော်မှန်းထားပြီးတော့တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုအတွက်အလွန်အရေးပါတဲ့လုပ်ငန်းကြီးဖြစ်လာဖို့ရှိနေတာပါမြန်မာနိုင်ငံမှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေဖြစ်ပွားနေသည့်အတိုင်းအခုနှစ်အတွင်းမှာခီးသွွားရေအတွက် 18 ရာခိုင်နှုန်းတိုးလာပြီးတော့2019ခုနှစ်အတွင်းအာရှနိုင်ငံတွေကခီးသွွားအုပ်စုတွေရဲ့ရေအတွက်ဟာ29ရာခိုင်နှုန်းတိုးလာလိမ့်မယ်လို့ဗြိတိန်နိုင်ငံတို့ Telegraph သတင်းစာကရေးသားဖော်ပြပါတယ်။အဲဒါကြောင့်ရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအစိုးရရဲ့ဥတီချက်ပြောင်းလဲသွားအောင်လုပ်နိုင်တဲ့ရိုးစစ်နဲ့နီလန်ရှာမတွေ့သေးပါဘူးလို့ရေးသားထားပါတယ်ခင်ဗျာ။ဆက်လက်တင်ပြကြင်တာကတော့ဂျားပြတ်ရွေးကောက်ပွဲတော့ကဒေါအောင်ဆန်းစုကြည်ရဲ့ပါတီအထိနာခဲ့တာဟာအမှန်တကယ်ပြောင်းလဲမှုတွေဖြစ်ပေါ်ဖို့အတွက်လှုံ့ဆော်မှုဖြစ်စေရမယ်ဆိုတဲ့ခေါင်းစဉ်နဲ့ The Diplomat စာဆောင်မှာ Luke Hunt ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ဒီလားစောစောပိုင်းကကျင်းပခဲ့တဲ့ဂျာပြတ်ရွေးကောက်ပွဲဟာဆိုရင်တချိန်ကစစ်တပ်ကအုပ်ချုပ်ခဲ့တဲ့တိုင်းပြည်မှာအတိုက်အခံဖြစ်ရပ်တည်ပြီးတော့ဒီမိုကရေစီရေးဥဆောင်မှုပြီးခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့အာဏာရပြီးတော့အပြောင်းအလဲတွေပြုလုပ်ဖို့ကြိုးပမ်းရမှာအခက်အခဲတွေရှိနေတယ်ဆိုတာကိုပြသနေပါတယ်။ဂျာပြတ်ရွေးကောက်ပွဲမှာရှင်ပြိုင်တဲ့နေရာ73နေရာမှာ6နေရာသာအနိုင်ရရှိခဲ့ပါတယ်။အစိုးရနဲ့နိုင်ငံပိုင်လုပ်ငန်းတွေကိုချေလည်ခဲ့ကြတဲ့စစ်တပ်အနေနဲ့တိုင်းပြည်ရဲ့နိုင်ငံရေးစီးပွားရေးချုပ်ချုံကျမှုတွေမှာတာဝန်ရှိပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီအနံ့ရခဲ့တာဟာနှစ်နှစ်ခွဲသာကြာသည့်တည်းအောင်နိုင်ငံကိုစစ်တပ်ကနောက်ွယ်ကနေလေပင်းညစ်ထားစေဖြစ်တယ်လို့ရေးသားထားပါတယ်။ဒါပေမဲ့ဒေါအောင်ဆန်းစုကြည်နဲ့သူမရဲ့ပါတီကလည်းတာဝန်မကင်းပါဘူး။အာဏာရပါတီဟာတိုင်းပြည်တွင်းကတိုင်းရင်းသားလူနည်းစုတွေအရေးအပြည့်ဝဆောင်ရွက်မပေးနိုင်တယ်လို့ပြည်တွင်းပဋိပက္ခတွေကိုလည်းမဖြေရှင်းနိုင်ခဲ့ဘူးလို့ဝန်ခံထားပါတယ်။လူမျိုးစုတိုင်းရင်းသားတွေကအစိုးရနဲ့ညီညာရေးလုပ်ငန်းစဉ်ပေါ်အားရကျေနပ်မှုမရှိကြဘူးလို့ NLD ရဲ့ပြောခွင့်ရသူဦးမျိုးညွန့်ကပြောကြားခဲ့ပါတယ်။အခုတော့ပါတီပေါ်ပြည်သူလူထုကသတင်းစကားပားခဲ့ပြီးဖြစ်ပါတယ်။ဒါကိုနားထောင်ပြီးတော့ပြည်ပြင်ထိန်းကြီးမှုတွေပြုလုပ်လိမ့်မယ်လို့မျှော်လင့်နေရပါတယ်။စသဖြင့်ရေးသားထားပါတယ်ခင်ဗျာ
။ဒေါ်ရရှင်များရှင်။ မြန်မာနိုင်ငံမှာရေဖက်လူမှုအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေအပေါ်ဖြစ်နေမှုတွေဟာစစ်ဆေးရတွေလက်ထက်ကအခြေအနေကိုဥတည်နေပြီလို့ဒီသတင်းဖက်ထဲထုတ်ပြန်လိုက်တဲ့အရက်ဖက်လူခွေရေးဆိုင်ရာအစင်ကစားကဖော်ပြပါရယ်မြန်မာနိုင်ငံမှာအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လှုပ်ရှားသူတွေရဲ့အခန်းကဏ္ဍလျော့ပါလာနေပါပြီလားဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာအရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေရဲ့အခန်းကဏ္ဍဘလောက်ထိအရေးကြီးပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်အရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေဘယ်လိုအခမ်းကဏ္ဍကနေဘယ်လိုပုံစံနဲ့ပါဝင်စေချင်တယ်လဲဆိုတာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လီလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေနေ့ညဓာတ်ရိုက်လီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်ဒီကနေ့ည9:00နာရီမတိုင်ခင် VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံတိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးပါမယ်။ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကတင်ပြပေးနေတာဖြစ်ပါတယ်။
ဒီကနေ့မင်းတင်ပြမယ် idiom အသုံးက
break a leg
ဖြစ်ပါတယ်စာလုံးပေါင်းက break break ကချိုးတာ a ကတခုတချောင်း leg leg ကခြေတော့ဆိုတော့စပိုက်ခွင်းရဲ့ဓာတ်ရိုက်ဒီဘယ်ကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့idiom ဆိုရဲသဘောက်ဒီဘယ်ကိုမရှင်းပြမီဒီအသုံးဆင်းတလာတဲ့နောက်ကျောင်းကိုအနည်းငယ်ရှင်းပြပါစီရှေးခေတ်ကပြဿနာသဘင်လောကမှာအယူရှိခဲ့တာကစမကာမီအနုပညာသည်တွေကိုပွဲအောင်အောင်မြင်မြင်ကနိုင်လေအောင်အဆင်ပြေပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူသီးမှုတစ်ခုကပြောင်းပြန်ဆူတောင်းပေးဖို့ပဲဖြစ်ပါလေဥပမာ break a leg ခြေတော့ကျိုးပါစေလို့ဆူတောင်းပေးခြင်းအပြင်ပြောင်းပြန်သဘောအဓိပ္ပာယ်ယူပြီးဒီပွဲကမဲ့လူကိုကန့်ကောင်းပါစေအောင်မြင်ပါစေလို့ဆူတောင်းပေးရာရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေတတိယတော့အောင်မြင်ပါစေအဆင်ပြေပါစေလို့ပြောခဲ့ရင်တော့ပွဲကာယမှာပြောင်းပြန်ဖြစ်ပြီးအဆင်မပြေဖြစ်တဲ့အယူရှိပါတယ်။ဒါကြောင့်မလို့ break a leg လို့တူဦးကပြောလာတဲ့ဆိုရင် idiom ဆိုရဲ the white day ကတော့ကိုယ်ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလည်သဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလည်စေချင်ပါတယ်။ဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါတယ်။ဒီတော့နဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကတော့
It's important for our first performance tonight to be a success. So break a leg everybody.
ဒီညကမေပွဲကကျွန်တော်တို့ရဲ့ပထမဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မို့လို့အားလုံးအဆင်ပြေပါစေ၊ကန့်ကောက်ပါစေလို့ဆုတောင်းပါတယ်လို့ကြေပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားစီကြည့်ကြရအောင်။
It's important for our first performance tonight to be a success. So break a leg, everybody.
ကိုယ်ကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Break a leg.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒါကတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအပတ်စဉ်ကဏ္ဍဖြစ်ပါတယ်။အခုတော့နောက်ထပ်ပတ်စံကဏ္ဍဖြစ်တဲ့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေကြားချထားရေးဝန်ကြီးဌာနကတင်သွင်းတဲ့ကလေးသူငယ်အခွင့်အရေးများဆိုင်ရာဥပဒေကြောင်းကိုပြည်သူ့လွှတ်တော်မှနိုဝင်ဘာလ28ရက်နေ့ကပြင်ဆင်ချက်ပြုလုပ်ပြီးတော့ဆွေးနွေးတည်ပြုခဲ့ရမှာအဲ့ဒီဥပဒေကြောင်းမှာပါတဲ့အခန်းခွန်ပုံမှန်23မှာလက်ထပ်ထိန်းမြှုပ်ဆိုင်ရာကန့်သတ်ချက်ကို18နှစ်အောက်ပြင်ဆင်လျှော့ချခဲ့ပါတယ်။ဒီပြင်ဆင်ချက်ပါဥပဒေကြောင်းကိုပြည်သူ့လွှတ်တော်ကအတည်ပြုလိုက်တဲ့အပေါ်ပြပကတိုင်းရင်းသားတွေနဲ့လူခွင့်ရင်လှုပ်ရှားသူတွေထံကနေဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်အကြောင်းစုံကိုအခုဒီပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လတ်လတ်တန်းကစူးစီးတင်ပြထားပါတယ်နားဆင်ပါခင်ဗျာ
ဒီတဲ့ဥပဒေများဓလေ့ထုံးတမ်းများတို့တဲ့အခါမှာကျွန်တော်တို့
ဥပမာအပြင်ကျွန်တော်ပြောရမယ်ဆိုလို့ရှိရင်ဗုဒ္ဓဘာသာကျွန်တော်ဒလေထုံးတမ်းမှာဆိုလို့ရှိရင်ကျွန်တော်တို့သစိုးတန်းတင်သစိုးတန်းတင်ရုံပြန်ကျွန်တော်တို့အကျင်လင်နေရဖြစ်ပါတယ်နောက်ပြီးတော့ကျွန်တော်တို့အစ်ခုနေနောက်ခုနေကျွန်တော်အတိပေးရုံဖြစ်ကျွန်တော်တို့အကျင်လင်နေရဆိုတဲ့ဒလေရှိပါတယ်နောက်ကျွန်တော်ချင်းပြည်နယ်မှာဆိုလို့ရှိရင်လည်းအသက်73နှစ်ပြည့်ုံပြန်ကျွန်တော်ဆွေးသက်မင်္ဂလာပွဲတွေကျွန်တော်ပြုလုပ်ရပါတယ်ကျွန်တော်ရှမ်းပြည်နယ်မှာဆိုလို့ရှိရင်တစ်ဖက်တရုတ်ကွန်တရုတ်ဆိုတဲ့ချင်းပြည်ုံပြန်ကျွန်တော်တို့အကျင်လင်နေရဖြစ်ကျွန်တော်တို့ဒလေတွေကျွန်တော်တို့ရှိပါတယ်ကျွန်တော်တို့ကျွန်တော်စာဆိုရှိပါတယ်ကျွန်တော်တို့ဈေးသုံးလဲမလွယ်နဲ့ရှင်းထုံးလဲမပယ်နဲ့ဆိုတဲ့ဒီလိုပါပဲကျွန်တော်တို့ဒီထုံးနေလဲကျွန်တော်တို့ပယ်ဖို့မသင့်ပါဘူ
းလူမှုဝန်ထမ်းနှင့်ပြည်လဲနေရချထားရေးဝန်ကြီးဌာနကတင်သွင်းခဲ့တဲ့ကလေးသူငယ်များဆိုင်ရာဥပဒေကြံကိုပြင်ဆင်ချက်ပြုလုပ်ပြီးဆွေးနွေးအတည်ပြုချက်ကိုပြည်သူ့လွှတ်တော်မှနိုဝင်ဘာလ28ရက်နေ့ဗုဒ္ဓဦးနေ့ကပြုလုပ်ခဲ့ရမှာဥပဒေကြံကော်မတီရဲ့ပြင်ဆင်ချက်129ချက်ကိုဥပဒေကြံကော်မတီရဲ့အတွေ့အမှုမန္တလေးတိုင်းဒေသကြီးပြည်ကြီးတကောမဲဆန္ဒနေမြေက NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကျော်စိုးလင်းကဥပဒေကြံကော်မတီကိုစားဥပဒေကြံပြင်ဆင်ချက်အပိုင်23နဲ့ပတ်သက်ပြီးကလေးသူငယ်များဥပဒေဖြစ်တဲ့အတွက်အသက်18နှစ်မပြည့်သောသူတွေကိုသာကလေးသူငယ်တွေဖြစ်သတ်မှတ်ချက်ကိုထောက်ပြပြီးအသက်18နှစ်မပြည့်တဲ့သူတွေထိမ်းမြှောက်ခွင့်ပြုဖို့ကိုအခုလိုပြင်ဆင်ချက်တင်သွင်းခဲ့တာဖြစ်ပါတယ်။ဥကျော်ဆိုလင်းတင်သွင်းခဲ့တဲ့အဆိုပြုချက်မှာဈေးသုံးလဲမလွယ်နဲ့ရှေးထုံးလဲမပင်နဲ့ဆိုပြီးကိုကားပြောကြားသွားတဲ့ဥပမာလေးနဲ့ချင်းပြည်နယ်မှာ73နှစ်ပြည့်သူတွေစိစမင်္ဂလာပွဲပြုလုပ်တယ်ဆိုတဲ့ဆိုရိုးကိုမပယ်ဖို့နဲ့ပတ်သက်လို့အင်ဒီယားနပြည်နယ်မှာမြန်မာအမေရိကန်လူမှုရေးအသင်းဥက္ကဋ္ဌလည်းဖြစ်ချင်းတိုင်းရင်းသားခေါင်းဆောင်တူလည်းဖြစ်တဲ့ဒေါက်တာနိုဒင်းကာရဲ့သဘောထားကိုမေးကြည့်ခဲ့ပါတယ်။
အဲ့ဒီလွှတ်တော်ကိုယ်စားလှယ်ကိုးကားတဲ့အချက်လက်ကမှားယွင်းတယ်လို့ကျွန်တော်ယူဆပါတယ်။ဘာဆိုတော့ကျွန်တော်တို့ချင်းပြည်နယ်မှာအရင်တုန်းကတော့ရှေးခက်တုန်းကတော့ရှေးကောင်းရှိနိုင်ပါလိမ့်မယ်။ဒါပေမဲ့အခုဒီခက်ကြီးမှာတော့ဒီခရိယန်သာသနာလဲတာချင်းတောင်တစ်ခုလုံးပြန့်နှံ့တယ်။ဗုဒ္ဓဘာသာကလည်းတော်တော်များများထုတ်ဖောက်ဝင်ရောက်တဲ့အခါမှာနတ်ကိုးကွယ်တဲ့နတ်စားတဲ့ရှေးဟောင်းတလိထုံးစံနဲ့အသက်73နှစ်ပြည့်ရုံနဲ့ဆေးဆက်ပွဲတွေပြုလုပ်ရပါတယ်ဆိုတော့ဒီလိုလွတ်တော်ကိုယ်စားလှယ်ဦးကျော်စိုးလင်းရဲ့တင်ပြချက်ကတော့မှားယွင်းတယ်လို့ကျွန်တော်ယူဆပါတယ်။ဒါဆိုတော့ဒီ73နှစ်ပြည့်ရုံနဲ့ဆေးဆက်မင်္ဂလာပွဲတွေကိုကျွန်တော်တို့မချားရမတွေ့ရတော့ပါဘူး။ဒီချက်ကြောင်းတွေမှာဒါမှမဟုတ်မီယိုဖလာထုံးနှန်းတဲ့မင်္ဂလာဆောင်ပွဲတွေဒါဗုဒ္ဓဘာသာထုံးနှန်းဆင်လာရပေါ့နော်။အဲ့ဒါရတော့ရှိမယ်ဒါပေမဲ့အဲ့လို73နှစ်နဲ့ပစိစပ်မင်္ဂလာပွဲပြုလုပ်ရတယ်ဆိုတော့တင်ပြချက်သွတ်တော်ကိုယ်စားလှယ်ပြောပြချက်ကတော့မှားတယ်လို့ကျွန်တော်ပြောချင်ပါတယ
်နောက်တစ်ချက်ကျွန်မမီးတင်ကျင်တာကဒီဥပဒေရပါတော့ခရီးသူငယ်များအခွင့်အရေးဆိုင်ရာဥပဒေကြမ်းဆိုတဲ့ခါကျတော့အဓိကကတော့အသက်18နှစ်အောက်ခရီးသူငယ်တွေရဲ့အခွင့်အရေးကိုကာကွယ်ဆောက်ရှောက်ပေးဖို့ပါပဲသူကိုးကားသွားတဲ့အတိုင်းဆရာတို့ချင်းပြည်နယ်မှာအသက်73နှစ်အောက်ပြည်ုံနဲ့ဆေးစမင်္ဂလာပွဲပြုလုပ်တယ်ဆိုတော့ဒီ73နှစ်အရွယ်နဲ့မိန်းကလေးတူဦးကိုဆေးစပ်ပြီးတော့မင်္ဂလာဆောင်ပေးခြင်းအဖြစ်ဒီ73နှစ်အရွယ်မိန်းကလေးငယ်ရဲ့အခွင့်အရေးကိုကာကွယ်ဆောက်ရှောက်ရရောက်ပါသလားဆရာနောက်မဆိုချိုးဖောက်ရရောက်ပါလားဆရာ
အသက်73နှစ်လောက်နဲ့ရှေးယိုမီယိုဖလာထုံးတန်းစင်လာကတ်စတမရီလော့အရလက်ထပ်ထိန်းရတဲ့အစင်လာရှိခဲ့တယ်အနည်းအချင်းရှိနေသေးတယ်ဆိုရင်တော့မှနိုင်ငံတော်ကနေအမျှော်မြင်ကြီးကြီးနဲ့အသက်မပြည့်သေးတဲ့မိန်းကလေးတွေဒီမင်္ဂလာဆောင်မဲ့ကိစ္စသားဖွာမဲ့ကိစ္စတွေကိုဓမ္မရေးရှုထောင့်ဖြစ်ဖြစ်လူမှုရေးရှုထောင့်တာဖြစ်ဖြစ်ပညာရေးရှုထောင့်တာဖြစ်ဖြစ်ကြည့်ပြီးတော့ကာကွယ်တဲ့အနေနဲ့ဒီ session hit out မင်္ဂလာဆောင်တဲ့ကိစ္စကိုတော့နိုင်ငံတော်နေတော့မှဥပဒေနဲ့အမျှော်မြင်ရှိရှိပိတ်ပင်တင့်တဲ့အချိန်မှာဒီလိုပဲဒါမီးလောင်ရလေးပင့်ဆိုသလိုပေါ့လေ child marriage ကိုအားပေးတဲ့ပုံစံမျိုးအသက်18နှစ်အောက်ဆိုရင်လည်းဒါလက်ထပ်ထိန်းရနိုင်တယ်ဆိုတဲ့ဟာကိုအတီးပြုတ်ပေးလိုက်တယ်ဆိုတဲ့ဟာကတိုးတက်မှုမရှိဘဲနဲ့နောက်ကိုခြေတလန်းဆုပ်ပြီးတော့ဒါအစ်မတမ်းမဝန်းနေစရာကောင်းတဲ့ဆုံးဖြတ်ချက်တစ်ခုလို့ကျွန်တော်သုံးသပ်ပါတယ်အရင်က customary law အရဒလိထုံးနှန်းတွေရှိခဲ့တယ်ဆိုရင်တော့မှဥပဒေတွေပြဋ္ဌာန်းပြီးတော့အကာအကွယ်ပေးတင်ပါတယ်။ဆောင်းပြချင်တာတော့အိန္ဒိယမှာ ်သားယောက်ျားလေးကိုပဲသူတို့လိုချင်တယ်မိန်းကလေးမွေးရင်ဟိုးအရင်ကတည်းကသူတို့ချင်းသုံးခဲ့တဲ့ဒီလက်သေးကနေမိန်းကလေးမွေးလာတဲ့အခါမှာမိန်းကလေးလို့တည်ရတဲ့တခါတည်းအစိတ်တိုက်ပြီးတော့တတ်လိုက်တဲ့ဟာတွေရှိတယ်အိန္ဒိယအစိုးရကနေပြင်းပြင်းထန်ထန်ဥပဒေကြားထမ်းပြီးတော့တိုက်ဖြတ်သွားတာရှိပါတယ်ဆိုတော့ကျွန်တော်တို့ခုနပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥကျော်ဆိုးလင်းပြောသလိုချင်းတောင်မှာတကယ်လို့33နှစ်ပြည့်ုံနဲ့မင်္ဂလာစစ်ဆက်ပွဲတွေရှိနေသေးတယ်ဆိုရင်တော့မှတွတ်တော်ကိုယ်စားလှယ်များအနေနဲ့ကလေးတွေရဲ့ရှိရေးကလေးတွေရဲ့ဒီအခွင့်အရေးပညာရေးကျန်းမာရေးရှုထောင့်ပေါင်းစုံတိုင်းပြည်ရဲ့တိုးတက်မှုကိုကြည့်ပြီးတော့အဲ့ဒီမကောင်းတဲ့ထုံတမ်းစင်လာကိုစွန့်လွတ်နိုင်ဖို့ဥပဒေတွေပို့လို့ပြတ်ထန်းတဲ့အချိန်မှာအခုလိုဟိုမကောင်းတဲ့ဥပဒေကိုဒါဆိုတွင်းပြီးတော့ဆုံးဖြတ်တယ်ဆိုတာအင်မတန်မသိတော်တဲ့ကိစ္စပါ
ဒေါက်တာဒေါကင်းဆိုဝင်းကတော့ခရီးတဲ့နိုင်ငံအယ်ဘတ်တဆီတက်ကသူမှခဋိခလည်းဖြစ်တဲ့အပြင်ဆက်သိပ်ပန်နဲ့လူခွေးဆိုင်ရာဘာသာရပ်ကိုအထူးပြုလေ့လာခဲ့သူဖြစ်ပါတယ်အိမ်တောင်ပြုတ်ခွင့်ကိုအသက်16နှစ်အောက်ရှော့ချမှုနဲ့ပတ်သက်လို့မင်းကလေးတွေရဲ့လူအခွင့်အရေးပေါ်သူ့ရဲ့အမြင်ကိုမေးကြည့်ခဲ့ပါတယ်
ခုလိုမျိုးအသက်16နှစ်အောက်ကလက်ထပ်ခွင့်ရှိရမယ်လို့ပြောတဲ့ဟာတကယ်တော့ကလေးသူငယ်ဆိုင်ရာအခွင့်အရေးပေးတာနဲ့မတူဘဲနဲ့ဆန့်ကျင်ဘက်ပေါ်ဒီကလေးသူငယ်တွေရဲ့အခွင့်အရေးကိုချိုးဖောက်တာနဲ့တူနေပါတယ်ဘာလို့ဆိုတော့ဒီနိုင်ငံတကာကတ်သတ်မှတ်ထားတာရောဒီဆေးပညာအရာသတ်မှတ်ထားတာရောအသက်16နှစ်အထက်အသက်အရွယ်ကိုရောက်မှဒီကိုပိုင်ဟိုဆုံးဖြတ်နိုင်ခွင့်ရှိတယ်အမှားမှန်ကိုခွဲခြားနိုင်တဲ့အရည်အသွေးရှိတယ်ပေါ့နော်အဲ့တော့အသက်16နှစ်မပြည့်သေးခင်မှာဆိုလို့ရှိရင်အထူးသဖြင့်အမျိုးသမီးငယ်ခရီးအရွယ်မှာကိုပိုင်ဆုံးဖြတ်ခွင့်လည်းမရှိသေးဘူးပညာရေးအနေနဲ့လည်းသူတို့ရဲ့ဘဝရှိရေးတိုးတက်ရေးအတွက်ပညာရေးတင်ကြားရမယ်သူတို့ဘွဲရရမယ်အ ਨੇ ဆုံးဆယ်ရန်အောင်ရမယ်နောက်ပြီးတော့ဘဝရှိရေးအတွက်ကိုချီတော့ပေါ့ကိုရက်တည်နိုင်အောင်ကြိုးစားဖို့လူသေးတယ်ဒါတွေဘာမှအရှင်းလင်းမဖြစ်သေးတဲ့အချိန်မှာလက်ထပ်ထိမြန်ဖို့ဥပဒေကိုလှုပ်လိုက်တယ်ဆိုတော့ဒါကကလေးသူငယ်ဆိုင်ရာအခွင့်အရေးကိုချိုးဖောက်ပြီးတော့သူတို့အမျိုးသမီးတွေကိုပိုင်ဆုံးဖြတ်ခွင့်အခွင့်အရေးနော်ကိုပိုင်လွတ်လပ်ခွင့်တွေကိုဒါချိုးဖောက်တာနဲ့အတူတူပါပဲ
ဒီကလေးသူငယ်များဆိုင်ရာဥပဒေကြမ်းပြင်ဆင်ချက်ကိုကြောက်တမ်းမဲဆန္ဒနယ်ကလွတ်တော်ကူစလေဒေါ်အေးမြမြမျိုးကကန့်ကွက်ခဲ့ပြီးမဲ့လွတ်တော်မှာမဲခွဲဆုံးဖြတ်ရမှာထောက်ခံမဲ330ကန့်ကွက်မဲ33မဲကြာနေမဲတမဲနဲ့အတီးပြုတ်ခဲ့တာဖြစ်ပြီးအခုဒီဥပဒေချမ်းကိုပြည်ထောင်စုလွှတ်တော်မှဆက်လက်ဆွေးနွေးသွားဖို့ရှိပါတယ်။ဒါကြောင့်ပြည်သူအကျိုးရှိရှုမဲလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့စဉ်းစားကြဖို့ဒေါက်တာနိုဒင်းဂါရဲ့တိုက်တွန်းခြင်းနဲ့အတူဒီသတင်းပါရဲ့အမျိုးသမီးကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
။ကျွန်တော်အနေနဲ့တော့မကောင်းတဲ့ရှေးထုံးတွေကိုအကုန်ပယ်ဖို့လိုတယ်ဒီရှေးထုံးအတိုင်းကျွန်တော်တို့ဆက်သွားနိုင်မယ်ဆိုရင်တော့ဒါကျွန်တော်တို့16 18ရာစုကိုပဲပြန်ရောက်သွားမယ်။ကဘာနဲ့အတူရင်ပေါင်တန်းပြီးတော့ရှေ့ကိုမဆန်းနိုင်တဲ့ဘယ်နဲ့ကျွန်တော်ချင်းပြည်နယ်ဆိုလို့ရှိရင်ဒီ73နှစ်ပြည့်ယုံတဲ့စစ်ဆက်ပွဲတွေကိုနတ်ကိုကွယ်ရဲ့ခက်တုံးကလို့ပြန်ပြီးတော့ဒီခွင့်ပြုမယ်ဆိုရင်ဒီ16 19ရာစုနတ်ကိုကွယ်ရဲ့ခက်ကိုပဲကျွန်တော်တို့ပြန်ရောက်သွားမယ်လို့ကျွန်တော်ယူဆပါတယ်။အဲဒါကြောင့်ဒီပြည်သူ့လွှတ်တော်ကနေတိုင်းပြည်ရဲ့တိုးတက်ရေးဟိုပဲစဉ်းစားပြီးတော့တက်မှတ်စစ်ချင်ပါတယ်2015ခုနှစ် NLD ရဲ့ရွေးကောက်ပွဲကြိုးကြော်တမ်း manifesto မှာလည်းပါတယ်ဒီပြောင်းလဲချိန်တန်ပြီဆိုတော့ကြိုးကြော်တမ်းနဲ့တက်လာတာဖြစ်ပါတယ်အဲဒါကြောင့်ဈေးသုံးမလွယ်နဲ့ရှေးထုံးမပယ်နဲ့ဆိုတော့ရှေးထုံးကြီးတွေကိုပြစ်ပယ်ပြီးတော့ဒီကိစ္စတွေကိုလည်းပြောင်းလဲချိန်တန်ပြီNLD ဖြစ်တော့အမှတ်များနေပြောင်းလဲတင့်တဲ့မကောင်းတဲ့ရှေးထုံးတွေကိုလည်းအကုန်ပြောင်းလဲတင့်ပါပြီလို့ကျွန်တော်စိတ်တွင်းချင်ပါတယ် You can bend but never break me cause it only serves to make me more determined to achieve my final
ဘာစင်မျိုးသမီးကနာကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုကတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်ဒေါက်ခင်မျိုးသက်အစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာပြန်ပြင်းပြင်းစွန့်ရင်ဖြစ်တဲ့ရေအားကနေပြက်စစ်ထုတ်ယူနိုင်မိမယ်အခုချိန်ထိဖူလုံအောင်နိုင်နိုင်နင်းနင်းမလုပ်နိုင်သေးပါဘူးဒါကြောင့်တခြားပြန်ပြင်းပြင်းစွန့်ရင်တွေဖြစ်တဲ့လေစွန့်ရင်နဲ့နေအောင်ချီစွန့်ရင်ကိုသုံးမယ်ဆိုရင်တော့အခြေအနေကဘယ်လိုရှိပါသလဲစွန့်ရင်ဌာနဒုဝန်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်တာထွေးရဲ့အမြင်ကိုကြည့်ရအောင်နော်
အ
ဲ့မှာကျွန်တော်နှစ်ပိုင်းရှိပါတယ်ဆရာမဘလို့နှစ်ပိုင်းရှိလဲဆိုတော့ပြန်ပြင်းပြဲစွိုင်းနေတာဟိုအလကားရတယ်နောက်တခါလူတွေဒီကိစ္စတာမယ်ပေါ့ဗျာအလကားရတယ်ဆိုတော့တုံချမ်းမွေရတော့ဆိုတော့ကျွန်တော်တုံချမ်းအတွက်ဒီနိုင်ငံလူမှလည်းကျွန်တော်မျက်နှာကြည့်ရမလို့ဒီနိုင်ငံမှာဆက်ပြီးလာနေတဲ့လေအောင်ကြီးတို့အတူလာနေတဲ့လေကိုကျွန်တော်တုံးပါဆိုတော့ဒါအလုံးတုံးနေပါတယ်အဲဒါနဲ့ဒီတော့ကစက္ကနာစတယ်ကျွန်တော်နိုင်ငံမှာနမတိဆုံးစပြက်ကနာတက်မှာဈေးနှုန်းနဲ့
ဘာကြောင့်ဈေးနှုန်းမှာပြဿနာတွေဖြစ်လာတာပါလဲ
ဒီကျွန်တော်တို့နိုင်ငံမှာဟိုတောင်းကျင်ဒိမေသမားတွေရောဘာတွေရောအကုန်လုံးကလည်းပြောနေတယ်ပေါ့သူများနိုင်ငံတွေမှာလေဘလို့ဈေးကျနေပြီးတော့ဘာလို့များအဲ့ဒါကဒီလိုရှိပါတယ်ဆရာမနိုင်ငံတော်ကစပ်စီဒိုက်လောက်တာလေပါအမအမေရိကန်ကိုနိုင်တော့ကယ်လီဖိုးနီးယားမှာလေအောင်ကြီးဖွင့်နေတဲ့တုံးတဲ့အိမ်လေးကိုသူကိုနိုင်ကစပ်စီဒိုက်လုပ်ပြီးတော့မှပြထောက်ပံ့နေတာမျိုးကြီးကနောက်တစ်ခါကျွန်တော်တို့ဥမာနင်းနာပြောရင်ဆရာမရေမော်တော်ကားတွေပေါ့မော်တော်ကားဆိုကယ်လီဖိုးနီးယားယူနီဘာစီမှာကျွန်တော်ဆန်းသက်နေတဲ့မော်တော်ကားတွေကို renewable ဒီဘက်တရီအိုးနဲ့တုံးတဲ့ပါအဲ့ဒါကိုသူကိုနိုင်ကအဲ့ဒီမော်တော်ကားစီးတဲ့လူကိုသူကစပ်စီဒိုက်လုပ်ပြီးတော့သူပဲအရင်ထည့်ဝင်ပေးတာတော့ပါလို့ဆိုတော့ဒါလေးကဒါလဲဆိုတော့နိုင်ငံတော်ကအရင်ဖြစ်ချင်းပြီးတော့ဆက်လက်ချမ်းပါတော့ဒါလုပ်တဲ့မက်သက်တွေဆိုတော့သူပြည်သူတွေကဝိသက်တာဘယ်လိုလုပ်ဘာလို့လို့တော့ဖြစ်နေပါဘူးဒါနဲ့ကျွန်တော်နိုင်ငံကြတော့ဘယ်လိုဖြစ်လဲဆိုတော့နိုင်ငံတော်ကအဲ့ဒီလူတွေစလာတုံးတဲ့လူတွေကိုလည်းစာစီတိုင်းမလုပ်နိုင်ဘူးဘာလို့တစ်ဖက်ကလျှောက်စစ်တုံးတဲ့လူတွေအားလုံးဆက်လက်ထလာဆိုတဲ့အစ်တက်တာတော့ရှိလေဆိုတော့ဒေါ်လာနဲ့ပြောရလို့ရှိရင်နမိကဆိုလို့ရှိရင်ဒေါ်လာ300လောက်နိုင်ငံတော်ကစာစီတိုင်းလုပ်လိုက်ရတယ်ပြည်သူချန်ကြီးတွေမှာနောက်ပြည်သူကဏ္ဍအစ်တစ်ခုလုံးလုပ်လိုက်ရတယ်ပေါ့ဗျာကျွန်တော်ဒီဒေါ်လာ300ဆိုတာကအိမ်အောင်စုပေါင်း300လောက်ဒီကျွန်တော်ကဆိုလာကိုအကောင်းဆုံးအိမ်အောင်စုပေါင်း300လောက်ကျမနေရမယ်ဘူးအဲ့တော့ဒေါ်လာ300ရှိလို့ရှိရင်အိမ်အောင်စုကိုကျွန်တော်ကရွှေချလို့ရတယ်ဆိုတော့ဒါတွေကျွန်တော်မလုပ်နိုင်တော့ဘူးဘာလို့လဲဆိုတော့တစ်ဖက်ကတအားချုံနေရတယ်နော်တစ်ဖက်ကတအားဆက်ပြတ်လို့နေရတယ
်ပြန်ပြင်းပြင်းစွန့်ရင်တဲကနေအောင်ကြီးကိုတုံးတဲ့ဆိုလာစွန့်ရင်အတွက်ထုတ်လုပ်တဲ့ဈေးကတိတ်မသေးလာဘူးလို့လည်းပြောပါတယ
်အဲ့ဒီမှာဒီကပြောတာဆိုလာဆိုလို့ရှိရင်ပြည်နိုင်ငံဈေးကမကျပါဘူးကျွန်တော်ကျွန်တော်နိုင်ငံမှာအခုဒီမင်းဘာကျွန်တော်တဲတဲ့ဟာရှိပါတယ်မင်းဘာတဲတဲ့ဟာဆိုလို့ရှိရင်တယူနစ်ကိုကျွန်တော်12စင်ွယ်လောက်ကြပါတယ်12စင်ွယ်လောက်နဲ့ထုတ်လုပ်မှုကြီးကြပါတယ်အဲ့လိုပဲကျွန်တော်အမေရိကန်ကုမ္ပဏီတစ်ခုမြန်မာနိုင်ငံကိုယင်သူ့ရလက်ထက်ကလာပြီးတော့ဒီဝါယင်းနိမနာမှုလုပ်မယ်ဆိုပြီးတော့ကျွန်တော်လာတဲ့ခါမှာကျွန်တော်မြင်းပြဘက်မှာမြင်းညာမျိုးဘက်မှာလုပ်မယ်ဆိုပြီးလုပ်တဲ့ခါမှာသူကိုနိုင်ကလည်း12စင်အောက်ကိုမလုပ်နိုင်ပါဘူးကျွန်မအဲ့တော့ကျွန်တော်ကဘာဖြစ်နေရလဲဆိုတော့12စင်အောက်လုပ်နိုင်တယ်ဆိုတော့လူကြောင်မှမရှိဘူးမြန်မာနိုင်ငံထဲမှာသူကတော့ဒါဈေးနှုန်းဘက်ကအချမ်းရတော့ကျွန်တော်ဒီအလျက်ဖြစ်တဲ့နှစ်ဆလောက်ဈေးကြီးနေတယ်။တောင်ပြီးသေးတယ်ဆိုလို့ရှိရင်နှစ်ဆနည်းလောက်ဈေးကြီးနေတယ်။ဒါဆိုတော့ဒါလည်းပဲကျွန်တော်ကတစ်ဖက်ကစဉ်းစားရမှာကျွန်မ
။နေရို့လေးရို့ကိုတုံးဖို့အတွက်လုပ်မယ်ဆိုရင်အားနည်းချက်ကတွက်ဆလို့မရနိုင်တဲ့အချက်တွေလို့ဆိုပါတယ်
။ဒီဆိုလာတို့ဝင်းတို့ဆိုတာကျွန်တော်ကကိုယ်ကွန်ထရိုးအောက်မှာမရှိဘူးကျွန်မ။ကိုယ်ကွန်ထရိုးအောက်မှာမရှိဘူးဆိုတာရှိတယ်။ဒါပေမဲ့သူတို့ရဲ့ capacity တွေရှိသေးတယ် capacity factor ပေါ့ကျွန်မရဲ့တစ်နေ့လုံးဆိုလို့ရှိရင်ကျွန်တော်ကဆိုလာဆိုလို့ရှိရင်ကျွန်တော်20ရာခိုင်နှုန်းတော့တစ်နေ့လုံးရဲ့ရှိတဲ့နာရီအလုံး1560ရဲ့20ရာခိုင်နှုန်းတော့ဒီကသူကသူ့သဘောသူ့ချောင်းနေကျွန်တော်လုပ်လို့မရဘူးအဲ့လိုပဲ wind ဆိုတာလည်းပဲကျွန်တော်က20ရာခိုင်နှုန်းကနေပြီးတော့တစ်နေ့လုံးရဲ့1560နာရီရှိလို့ရှိရင်အဲ့နာရီရဲ့20နဲ့30ရာခိုင်နှုန်းကြားတဲ့နောက်မှာ wind ကလည်းသူကသူ့သဘောသူ့ချောင်းနေအဲ့တော့ဒါဖြစ်လေဆိုတော့ဒီသူ့သဘောသူ့ချောင်းပြီးတော့ line နဲ့တင်လာမယ် link နဲ့တင်နေမယ်ဆိုတော့ဟာကအမဂန်ထားလို့မရဘူးဆရာမနိုင်ငံတိုင်းမှာလေအမဂန်ထားလို့ရတာကိုယ့်ရဲ့စီမံခန့်ခွဲ manageable skill တွေမှာရှိတဲ့အမဂန်ထားလို့ရတဲ့စက်တွေကိုအမဂန်ထားပြီးတော့မှလိုအပ်တဲ့ချိုးအစားတစ်ခုလောက်နဲ့ခုနကကပြောတဲ့သဘောပေါင်းခြင်းမဖြစ်ခဲ့သေးတော့လေတို့နေတို့အစားတစ်ချက်ကိုကျွန်တော်ကထိုက်တင်လာတော့သုံးတင်တယ်ဘာလို့သုံးတင်လဲဆိုတော့စက်ပြန်နည်းနည်းပြင်ပြပါစီသဘောပေါင်းခြင်းတစ်ချက်နည်းလို့သုံးတယ်ဆိုတော့ဟာလေးကလည်းသဘောကျပါလေဒါနဲ့အဲ့လိုမျိုးလုပ်ဖို့ပဲဖြစ်ပါလေ
နိုင်ငံအများပြားမှာပြန်ပြည့်မြဲစွန့်ရင်ကိုဘယ်လိုပုံစံနဲ့သုံးနေကြပါသလဲ
အမေရိကန်မှာလည်းပဲ400ခိုင်နှုန်း400ခိုင်နှုန်းနဲ့ပို့ပြီးတော့မှအဲ့နေတို့နေတို့မသုံးပါဘူးပြည်နိုင်ငံမှာလည်း400ခိုင်နှုန်းနဲ့ပို့မသုံးပါဘူးဒေနိုင်ငံမှာလည်းပဲကျွန်တော်သိတဲ့ဖွံ့ဖြိုးတဲ့နိုင်ငံကြီးတွေမှာဒါအဲ့လောက်ကြီးမသုံးပါဘူးသုံးလို့ရှိရင်လည်းဗာပြောတာအစ်မှာဆိုသူ့ပြည်သူကတအားကစင်းလုံးရေးကြီးမှာသိကြပါတယ်အဲ့တော့သူ့နိုင်ငံတအားချမ်းသာရင်တော့ဒီသုံးရင်သုံးမယ်ဒါပေမဲ့အဲ့လိုသုံးတဲ့နိုင်ငံတွေကဘာသာဖြည့်ပြီးတော့လုပ်အောင်မလဲဆိုတော့ဆရာမအဲ့ဒီလိုဆိုလာတို့ဝင်းတို့ကမပြည်ငိမ့်တဲ့ဓာအားကိုသူကပေးနေတဲ့အတွက်ကြောင့်မလို့သူဒီပြည်ငိမ့်တဲ့ဓာအားကိုသူများနိုင်ငံနဲ့ရက်သက်ဆက်ကြောဓာအလိုင်းပြည့်ပြီးတော့သူကအချိန်မျိုးကြီးဆက်ကနိုင်ဆက်ကနိုင်မှာဓာအဝယ်ရောင်းသူကလုတ်ထားပြီးတော့မှမပြည်ငိမ့်တဲ့ဒီမှာသူကဝယ်သုံးပါလေဆရာအဲ့လိုမျိုး communicate လုပ်လိုက်တဲ့အခါကျတော့သူ့နိုင်ငံထဲမှာကြည့်လိုက်ရင်တော့သတ်တင်ဖိအင်းအားတွေဟာနေလို့နေလို့ညားကျင်ညားနေတယ်တခြားကိစ္စတွေလဲကျင်နေနေတယ်ဒါပေမဲ့သူ့စက်မထားတော့သူများနိုင်ငံကဝယ်သုံးတဲ့ဓာအားတွေသူဝယ်သုံးနေရဲဆိုတော့ တို့ညှုတ်ထားကြတယ်ဥပမာဆရာမရဲ့ဘိန်းနိုင်ကိုကျွန်တော်ပြောမယ်ဘိန်းနိုင်နိုင်ငံမှာဓာတ်တယူနစ်ကို30%လောက်ရှိတယ်ဆရာမ30%ဆိုတာဆရာမကျွန်တော်တို့နိုင်ငံနဲ့တွေ့ရင်အခုချိန်ဆိုရင်ဓာတ်ယူနစ်ကို400ကျပ်တယ်အခုကျွန်တော်တို့အစိုးရအကောင့်နေတာ35ကျပ်40ဒီယူနစ်ကို50ပေါ့ဗျာအဲနည်းနည်းပို့တော့လို့85ကျပ်ဒီဖြစ်သွားနိုင်တာပေါ့အဲ့ဒီမှာ30%လောက်ပေါက်ပြီဒါဖြစ်လို့လဲဆိုတော့သူ့နိုင်ငံချမ်းသာလို့ပါ
မြန်မာနိုင်ငံလိုအခြေအနေအတွက်စွန့်ရင်ကိုအကောင်းဆုံးရယူနိုင်အောင်ဘာတွေလုပ်သင့်ပါသလဲ
ကျွန်တော်တို့ကအခုကအစင်းရဲဆုံးနိုင်ငံပါအစင်းရဲဆုံးနိုင်ငံဆိုတော့ကဘာနဲ့လည်းလက်လျောညီထူရှိအောင်နေတဲ့အောင်နေရမယ်။နောက်လူသားဆန်ပေးရမယ်။လူသားဆန်တယ်ဆိုတော့ကျွန်တော်တဘောပေါ်ကြီးတကယ်အနည်းဆုံးဖြစ်နေတဲ့စူလာတို့ဝင်လို့လည်းတုံ့ပြန်တယ်။ဒါနဲ့ကိုယ်နိုင်ငံအခြေအနေကိုဓာတ်ကပေးသေးသေးနိုင်ငံအခြေအနေပေါ်မှာတွေ့ရမယ်။နောက်တစ်ခါဓာတ်မပြည့်နေဘူးဖြစ်လာခဲ့လို့ရှိရင်ငွေတွေကမှကျွန်တော်တို့နိုင်ငံရဲ့တရားစင်ပြီးရတကယ်ကိုမနိုင်ငံထမ်းထားရတာပေးထားတဲ့လူသုံးတာနဲ့ထုတ်တာနဲ့တော့မနိုင်ငံအဲ့ဒီအချိန်မှာခုနကဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်လုပ်မယ်ဒီဓာတ်အမျိုးကခဏခဏများများနဲ့ဝင်ရှုပ်နေလို့ရှိရင်ဝင်ပါနေလို့ရှိရင်ကျွန်တော်နိုင်ငံရဲ့ဓာတ်အစနစ်ကလုံးဝတည်ငြိမ်ကြအကြောင်းမရှိတော့ဘူးအရန်ဓာတ်အလေးတွေဘာလေးတွေရှိတဲ့နိုင်ငံမျိုးဆိုရင်တော့ဝင်လိုက်ထွက်လိုက်ကပြဿနာမရှိဘူးကျွန်တော်အရန်ကိုမရှိတဲ့နိုင်ငံဆိုတော့မရှိရှိတာပဲသုံးမယ်ဆိုရင်တော့ဟိုအခြေခံကြရတဲ့ renewable တွေကဒီကလေးစသုံးနေပါလေပို့ဆိုင်ရနေဆိုတော့ကြောင်မှုစသုံးနေပါလေဒီစသုံးနေပါလေဒါနဲ့လေနဲ့လေတော့ထိုက်တဲ့ပမာဏလေးကိုနေ့လေခင်းလေးတွေမှာဝင်ပေးလို့ရှိရင်ဘာကောင်းသွားမလဲဆိုတော့ကျွန်တော်ဒီကလေးစလို့လုပ်ငန်းကြီးရနေပြီဒီလောင်ကန်တွေကကြီးကိုထုတ်မသုံးမနဲ့သုံးသွားခြင်းအဖြစ်ဒီလောင်ကန်တွေကကြီးပြီးလူရည်ပြီးကြလို့ရှိရင်ကျွန်တော်မိတွေအားရနိုင်ငံမှာသုံးနေကြမှာအဲ့ဒီကြလို့ရှိရင်မနိုင်မနှင်းဖြစ်ပြီးတော့တနိုင်ငံလုံးမောင်းသွားလာပြီဘာဖြစ်အောင်ဖြစ်တယ်အဲ့လိုအခြေမျိုးအတွက်သူကဒီခံထားလို့ရတာပေါ့ဒါကတော့ကျွန်တော်ကအတားပြည့်အားနည်းချက်တွေကျွန်တော်ချိန်ဖို့ပြီးတော့ပြောတာပါ
ဆိုင်ဝင်ကြီးဌာနဒုဝင်ကြီးဟောင်းဦးမော်သားထွေးရဲ့ပြောကြားချင်တယ်ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြဦးမယ်နော
်ဒေါ်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ် VOA American တန်ကနေစနေနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာ ਈ စာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24ဒီကောင်နေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာဗီအိုအေမြန်မာပိုင်းကစနေနေ့မနက်ခင်းစီစဉ်နေကိုဆက်လက်ပြီးတော့အတန်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဝင်းမင်းကဒီနေ့ကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ G20 ကမ္ဘာစီးပွားအင်အားကြီးနိုင်ငံတွေရဲ့ထိပ်သီးပွဲချင်းပါရာအာဂျင်တီးနားနိုင်ငံကိုရောက်ရောက်ချင်းAmerica First, America သာပထမဆိုတဲ့မူတိုင်းနိုင်ငံတကာရေးထက်ပြည်တွင်းရေးကိုပိုအလေးထားတာကိုပြလိုက်ပါတယ်။ Air Force One သမ္မတလင်ကြီးဘော်ကနေဆင်ပြေမိနစ်ပိုင်းတွင်မှာပဲသမ္မတ Trump က Internet Twitter ရိုက်လိုက်ပြီးအထူးစုံစမ်းစစ်ဆေးမှု Robert Mueller ရဲ့စုံစမ်းစစ်ဆေးမှုပေါ်ဝေဖန်ပြစ်တင်လိုက်ကအခြားတစ်ဖက်ရဲ့ရာဇဝတ်မှုအစ်စ်ကိုသာစစ်ဆေးတင်တယ်လို့တောင်းဆိုလိုက်ပါတယ်။နောက်နိုင်ပိုင်းအနေနဲ့ထက်ကြမနေ့စောစောနေထွက်လာနေတုန်းလေးမှာပဲဒီအထူးစုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးပဲNow internet Twitter ထည့်လိုက်တာမှာသူရောက်နေတဲ့နိုင်ငံတကာထိပ်သီးပွဲထက်အမေရိကန်ပြည်တွင်းကသာပထမဖြစ်ကြောင်းထပ်ပြလိုက်ပြန်ပါတယ်။ရုရှားသမ္မတဗလာဒီမာပူတင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ G20 ညီလာခံအတွင်းမှာခဏတစ်ဖြုတ်တွေ့ဆုံကြဖို့ရှိနေတယ်လို့ရုရှားအိုင်နာပိုင်တွေဘက်ကတော့ဆက်ပြောနေပါတယ်။ဒါပေမဲ့အမေရိကန်ရာရှိတွေကတော့အခုလိုတွေ့ဖို့အစီအစဉ်မရှိဘူးလို့ညင်းထားပါတယ်။ဒါပေမဲ့လည်းဒီရာရှိတွေတဲကပဲအစီအစဉ်မရှိဘဲတွေ့ဆုံကြတာမျိုးလည်းဖြစ်ကောင်းဖြစ်နိုင်ကြောင်းပြောဆိုနေပါတယ်ခင်ဗျာအဲ့တကယ်တော့ဒီအမေရိကန်သမ္မတအနေနဲ့ရုရှားသမ္မတနဲ့တွေ့ဖို့ဖြတ်လိုက်ရစေတဲ့ယူကရိန်းသမောသားတွေကိုဖမ်းထားတာကိုရုရှားကပြန်မလွတ်ပေးသေးတဲ့အပြင်မော်စကိုကထောင်နေတဲ့ကိုပါထပ်ပို့လိုက်ပါတယ်တနင်္ဂနွေနေ့တုန်းကခရိုင်းမီးယားပင်လယ်ကမ်းခြေအပြင်ဘက်မှာဖမ်းဆီးခံခဲ့ရတဲ့ယူကရိန်းသမောသား24ဦးကိုအခုလိုမော်စကိုကထောင်တွေကိုပို့လိုက်ကြောင်းရိန်းလို့ခေါ်တဲ့ရုရှားရုပ်မြင့်သံကြားလိုင်းကထုတ်ပြောလိုက်ပါတယ်ဒီထက်က22ကိုမော်စကိုက live for to ဘူအချင်းထောင်မှာထိန်းသိမ်းထားပြီးကျန်တဲ့ဒဏ်ရာတွေလည်းရထားတဲ့3ကိုတော့ထောင်ရဲ့ဆေးရုံအဆောင်မှာပို့ထားတယ်လို့ဒီရုရှားရုပ်သံလိုင်းကဆိုပါတယ်ခင်ဗျာ
ထိတန်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဝင်းမင်းကြီးညာတော်တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အသံမိုင်းဆိုင်ရာအင်ဂျင်နီယာက Kevin Fowler ဖြစ်ပါတယ်ညနေပဲ6နိုင်ခွဲကနေ9နိုင်ချီထုတ်လို့မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်နိုင်ငံ VOA ကိုနားဆင်ကြရတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါရစေခင်ဗျာနိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးဒီဇင်ဘာ1ရက်နေ့တင်မှာရွှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆက်မိုးပ
ါ This program has come to you from the Voice of America, Washington.